to the Voice of America in Burmese.
မင်္ဂလာပါရှင် VOA မြန်မာပိုင်းအစီအစဉ်တွေကိုစတင်ထုတ်လွှင့်ပေးနေပါပြီ2018ခုနှစ်ဧပြီလ6ရက်တောက်ချာနေမနေ့ကင် VOA အစီအစဉ်တွေကိုမြန်မာစံတော်ချိန်မနေ့6နိုင်ကနေ9နိုင်အထိအမေရိကန်ပြည်ထောင်စုဝါရှင်တန် DC ကနေဓာတ်ရိုက်အသံလွှင့်နေပါပြီရှင်ကျွန်မဆုမြတ်ပါပါရှင်တောက်ချာနေမနေ့ VOA အစီအစဉ်တွေကိုစီစဉ်တင်ဆက်သွားပါမယ
်မင်္ဂလာမနေ့ကင်ပါခင်ဗျာဒီကနေ့မနေ့ဖက်သတင်းတွေကိုမမများပြင်ဆင်အောင်ねကျွန်တော်ကြော်ကြော်သိမ်းပြောပြမှာပါအမေရိကန်မက္ကဆီကိုနယ်စပ်ကိုပြည်ထောင်စုကာကွယ်ရေးအရန်တပ်ဖွဲ့ဝင်2000ကနေ4000အထိပို့မယ်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ်။ဆီးရီးယားကတပ်ဖွဲ့တွေပြန်ခေါ်မယ်လို့သမ္မတထရမ့်ကပြောထားတဲ့ကြားကပဲပန်တဂွန်စစ်ဌာနချုပ်ကတော့အပြောင်းအလဲမရှိဘူးလို့ပြောနေပါတယ်။ပြည်တွင်းမှာရှိနေတဲ့ရိုဟင်ဂျာတွေနဲ့ဘင်္ဂလားဒေ့ရှ်ရောက်ရိုဟင်ဂျာတွေကိုကာကွယ်အကူအညီပေးရေးအာဆီယံနဲ့သက်ဆိုင်ရာနိုင်ငံတွေကိုအမေရိကန်ကတိုက်တွန်းလိုက်ပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံတွေကထိတ်တန့်သတင်းတွေကိုလည်းပြရပါမယ်ခင်ဗျာ။
ဒီနေ့မနေ့ထောက်လွှင့်ပေးမဲ့သတင်းဆောင်မတွေထဲမှာတော့မကြာခင်တုန်းကမှ NCA အဖြစ်ရက်စာချုပ်မှလက်မှတ်ထိုးခဲ့တဲ့မွန်ပြည်သက်ပါတီကအမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမလုပ်ခင်အကြိုလူမှုဆွေးနွေးပွဲလုပ်ဖို့အစီအစဉ်နေပါတယ်
ဒီမှာမြက်က97ဘုရားပေါ့ဗျာ။ဒီစားမှလောက်မှာပေါ့။နောက်တကြံကြပြီးရင်လည်းကြံတဲ့နေရာမှာလောက်ဖို့အစီအစဉ်ရှိမှာပါ
။အကျော်လူမှုဆွေးနွေးပွဲလုပ်ဖို့မွန်ပြည်သက်ပါတီပြင်ဆင်နေတဲ့အကြောင်းအပြည့်အစုံအပြင်အကြမ်းဖက်မှုပြဿနာကြောင့်ဆက်ဆံရေးတင်းမာနေတဲ့ပါကစ္စတန်နဲ့အာဖဂန်နစ္စတန်ခေါင်းဆောင်တွေဒီကနေ့တွေ့ဆုံကြမှာဖြစ်လို့ဘာတွေကိုအဓိကထားဆွေးနွေးမှာပါလဲ။တခါမဲခေါင်မြစ်ထဲမှာဆယ်ကြီးတွေတိဆောက်ရင်ငါအရင်အမြစ်ကိုဘလောက်ထိထိခိုက်နိုင်တယ်လဲဆိုတာကိုလည်းသိရမှာပါ။နောက်ပိုင်းကျရင်လည်းဒီနွေရာသီမှာဖြစ်တတ်တဲ့အရေးပြားရောဂါတွေအကြောင်းသိရမယ့်အကြမ်းမာရေးအစီအစဉ်နဲ့တိုင်းရင်သတင်းလာတွေကိုနားဆင်ရမှာဖြစ်ပါရဲ့ရှင်။အရင်ဆုံးတော့နောက်ဆုံးရဒီထိတ်တန့်သတင်းတွေကိုကိုကျော်သိန်းနဲ့မတ်မြသစင်အောင်တို့ကြီးညာပေးပါမယ်ရှင်။
အမေရိကန်မက္ကဆီကိုနယ်စပ်ကိုပြည်ထောင်စုကာကွယ်ရေးအရန်တပ်ဖွဲ့ဝင်အစီအတွေ့အကြမ်းအဖြစ်2000ကနေ4000အထိလွတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။သမ္မတစီးရဲ့ Air Force 1လေယာဉ်ပေါ်မှာသတင်းထုတ်တွေကိုအဲ့လိုပြောတာပါ။သူအစိုးရဖွဲ့ရဲ့ဆိုအဖြစ်တရားမဝင်နယ်စပ်ဖျက်ချော်ဖို့ကြိုးစားတဲ့အစီအတွေ့တိုးလာတာကိုတားဆီးဖို့နယ်စပ်တတိုင်းဆောက်ပြီးတဲ့အထိတပ်ဖွဲ့တွေကိုအဲ့ဒီမှာချထားမယ်လို့သမ္မတထရမ့်ကဆိုပါတယ်။ဒီတော့ဒီမှာပဲနိုင်ငံရဲ့အနောက်တောင်ပိုင်းနယ်စပ်တစ်လျှောက်အမေရိကန်တပ်ဖွဲ့ဝင်တွေချထားမဲ့အသေးစိတ်အစီအစဉ်ကိုဆက်ဆွေးနွေးနေစေဖြစ်ပြီးတော့ဒါဟာနယ်စပ်တစ်လျှောက်ကပြည်내တစ်ခုချင်းစီရဲ့လိုအပ်ချက်အပေါ်မှာအများကြီးမူတည်တယ်လို့သမ္မတအင်ဂျီရိုကရောပန်တဂွန်စစ်ဌာနချုပ်ကပြောပါတယ်။လိုအပ်သမျှအခြေအတွက်ကိုပို့သွားမှာဖြစ်တယ်လို့သမ္မတအင်ဂျီရိုဒုတိယပြောခွင့်ရဟိုဂန်ကစ်လီကသတင်းနောက်တွေကိုပြောပါတယ်။ဖက်ဒရယ်အစိုးရရဲ့နံပါတ်1တာဝန်ကအမေရိကန်လူထုကိုအကောက်အွယ်ပေးဖို့ဖြစ်တယ်လို့လည်းသူကဆိုပါတယ်။ဒါပေမဲ့လည်းတပ်ဖွဲ့ဝင်တွေလိုရမယ့်တာဝန်ပြည်တော်စုကော်ကွေကြီးအရန်တပ်ဖွဲ့တွေကိုပန်တဂွန်ကလာစားပေးမှလားပြည်내အစိုးရတွေကပေးမှလားစတဲ့တကယ်အခြေခံမေးခွန်းတွေကိုတောင်းမှအခုအချိန်ထိအပြေမပေးသေးပါဘူး
။နောက်သတင်းပတ်မှလုံးမဲ့အမေရိကတိုက်နိုင်ငံများထိတ်သီးစည်းဝေးကိုတက်ရောက်ဖို့သမ္မတဒေါ်နယ်ထရမ့်သွားတဲ့အခါကျူးဘားနဲ့ဗင်နီဇွဲလားနိုင်ငံတွေကခေါင်းဆောင်တွေနဲ့တွေ့ဖို့မျှော်လင့်မထားဘူးလို့သမ္မတအိမ်ဖြူတော်တာဝန်ရှိသူတွေကပြောပါတယ်။ဒါပေမဲ့လည်းသမ္မတထရမ့်နဲ့လက်တင်နဲ့မြောက်အမေရိကနိုင်ငံတွေကခေါင်းဆောင်တွေကြားဆွေးနွေးပြောဆိုဖို့ခွင့်လန်းတွေအများပြားရှိနေပါတယ်။နှစ်ရက်ကြာထိပ်သီးစည်းဝေးကိုပီရူးနိုင်ငံလီမာမြို့မှာလုပ်မှာဖြစ်ပေမဲ့နောက်သတင်းပတ်တောက်ကြာဧပြီလ23ရက်နေ့စတင်မှာပါ။ American Mexico နယ်စပ်ကိုစစ်တပ်လွှတ်မဲ့အစီအစဉ်ကိုသမ္မတထရမ့်ကနောက်ဆုံးအဆင့်ပြင်ဆင်နေချိန်မြောက်အမေရိကလွတ်လပ်စွာကုန်သွယ်ရေးသဘောတူစာချုပ် NAFTA ကနေနှုတ်ထွက်မယ်လို့ချင်းချောက်ပြောဆိုထားချိန်နဲ့အခုထိပ်သီးစည်းဝေးကျင်းပမယ့်အချိန်တိုက်ဆိုင်နေပါတယ်။တမ်နီနဲ့အလူမီနီယံသွင်းကုန်တွေအပေါ်အခွန်တိုးကောက်မယ်လို့သမ္မတထရမ့်ကမကြတဲ့ခင်ကပဲကြေညာထားတဲ့ကိစ္စကိုထိပ်သီးစည်းဝေးတက်မဲ့ခေါင်းဆောင်တော်တော်များများကဝေဖန်ထားတာပါ။ထိပ်သီးစည်းဝေးမှာပါတဲ့နိုင်ငံတော်တော်များများကိုယာယီကင်းလွတ်ခွင့်တွေပြုထားပေးပြီးဖြစ်ပေမဲ့လည်းအဲ့ဒီနိုင်ငံတွေဘက်ကလက်တုံ့ပြန်မယ်လို့ချိန်ချောက်ထားပါတယ်။
ဂျီတေနိုင်ငံမှာအာယုန်ဂျောတိဓာတုအစိနဲ့တိုက်ခိုက်ခံခဲ့ရတဲ့ရုရှားတရှူဟောင်းရဲ့သမီးဖြစ်သူကသူအတော်လေးပဲမြန်မြန်နှလန်ထူလာနေပြီလို့ပြောပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကကျမပြန်သတိရလာတာဖြစ်ပြီးအခုတော့နေစဉ်လိုအားပြန်ပြည်လာနေပြီဆိုတာဝမ်းမြောက်ဝမ်းသာပြောချင်ပါတယ်လို့ဂျီရီရှားရက်တပ်ဖွဲ့ကနေတဆင့်ကြာသာပတိနေ့ထုတ်ပြန်ချက်ထဲမှာယူလိုက်ယာစကရစ်ဘယ်ကပြောထားပါတယ်။သူရဲ့ဖခင်ဖြစ်သူအသက်66နှစ်အရွယ်ဆာဂေးစကရစ်ဘယ်ကတော့စိုးရင်ရတဲ့အနေထားနဲ့ဂျီရီရှားစီးရုံတစ်ခုမှာဆက်ပြီးကုသမှုခံယူနေရတော့မှာပဲ။မလ၄ရက်နေ့ကသူတို့သားဖာနှုတ်အစိတ်နဲ့တိုက်ခိုက်ခံရတဲ့ပေါ်ဂျီတိန်ကရုရှားကိုဆွဆွဲထားပါတယ်။ဒီကနေ့တဆင့်အနောက်နိုင်ငံတွေနဲ့ရုရှားအကြားတန်တမန်အပြန်အလှန်နှင်ထုတ်တာတွေရှိထားပြီးဒီအခြေအနေဟာ1950ပြည့်နှစ်တွေကရှိခဲ့ဘူးတဲ့စစ်အေးခေတ်ကာလကိုပြန်ထင်ရနေပါတယ်။ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့တညီတညွတ်တဲ့ရက်တည်တယ်ဆိုတာပြတဲ့အနေနဲ့ဂျီတိန်အမေရိကန်နဲ့မြောက်အတ္တလန္တိတ်စာချုပ်နေတိုးအဖွဲ့ဝင်တခြားနိုင်ငံတွေကရုရှားတန်တမန်150ကျော်ကိုနိုင်ငံတည်တည်ကနေပြန်နှင်ထုတ်ထားပါတယ်။ရုရှားကဒီတိုက်ခိုက်မှုမှာသူတို့လုံးဝပါဝင်ပတ်သက်မှုမရှိဘူးလို့အပြင်းထန်ညင်ထားပြီး နှင်ထုတ်ခံရတဲ့ရုရှားတန်တမန်အစီအတွေ့အတိုင်းအနောက်နိုင်ငံတွေကတန်တမန်တွေကိုလည်းပြန်နှင်ထုတ်ထားပါတယ
်။ Syria က American စစ်တပ်တွေကိုပြန်ရုပ်သိမ်းမယ်လို့တမရထရမ့်ဒုတိယကြိမ်ထပ်မံပြောဆိုရနဲ့ပတ်သက်ပြီးမဟာဗျူဟာအရဒါမှမဟုတ် American မူဝါဒအရအပြောင်းလဲရှိမှာမဟုတ်ဘူးလို့ကာကွယ်ရေးဌာနအရာရှိတွေကအခိုင်အမာပြောဆိုလိုက်ပါတယ်။ IS အကြမ်းဖက်တွေနဲ့ဇလန်အစုံးသတ်ဖို့အချိန်ရောက်နေပါပြီ။စီးရီးယားမှာအမေရိကန်ရဲ့ပါဝင်မှုကိုထိမ့်ညှိလျှော့ချသွားဖို့ရှိပါတယ်လို့ဒုတိယဗိုလ်ချုပ်မှူးကြီးကန်နက်မက်ကန်ဇီကပြောပါတယ်။ IS အကြမ်းဖက်အဖွဲ့တိုက်ဖြတ်ရေးအတွက်စီးရီးယားမှာအမေရိကန်တပ်ဖွဲ့ဝင်1000လောက်တပ်ဆွဲထားတာပါ။စီးရီးယားကအမေရိကန်စစ်တပ်တွေကိုပြန်ရုပ်သိမ်းဖို့မကြတော့ဘူးလို့သမ္မတထရမ့်ကအင်္ဂါနေ့ကအင်ဖြူရောမှာပြုလုပ်တဲ့ဘောလ်တစ်3နိုင်ငံသတင်းစာရှင်းလင်းပွဲမှာပြောခဲ့ပါတယ်။ဘုဒ္ဓဦးနေကအင်ဖြူတော်သတင်းထုတ်ပြန်ချက်မှာလဲစီးရီးယားမှာအမေရိကန်စစ်တပ်ရဲ့ပါဝင်မှုကိုအလင်းမြန်အဆုံးသတ်တော့မှာဖြစ်တယ်လို့ဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးအမေရိကန်ထိတ်တန်းစစ်ဖက်အရာရှိတွေကတော့စီးရီးယားမှာ IS အကြမ်းဖက်အဖွဲ့အရှိန်သေသွားသည့်တိုင်အမေရိကန်ရဲ့အခန်းကဏ္ဍကိုဆက်လက်ထားရှိဖို့လိုအပ်လိမ့်မယ်လို့ပြောကြားခဲ့ကြပါတယ်
VOA American တန်မနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6:00ကနေ9:00အထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9483ညလိုင်းဒိုမီတာ48 kHz 6153ညနဲ့ဒုတိယနိုင်ငံကမှာလိုင်းလိုက်မီတာ190 kHz 1505တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်။မနက်7:00ကနေ9:00အထိပြန်လည်ထုတ်လွှင့်ချက်ကတော့လိုင်းဒိုမီတာ20 25 32တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါခင်ဗျာ။
ဒီရေကနေတောက်ကြမနေ့ဖက်တင်များကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။မြန်မာနိုင်ငံရခိုင်ပြည်နယ်မှာဆက်နေနေကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုအကောက်အွယ်ပေးရင်းနဲ့လုံလောက်တဲ့လူသားစာနာမှုအကူအညီပေးရင်းအာဆီယံအဖွဲ့အပါအဝင်သက်ဆိုင်ရာနိုင်ငံတွေအားလုံးကလှုပ်ဆောင်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်။မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့30ကြိမ်မြောက်အမေရိကန်အာဆီယံဆွေးနွေးပွဲကိုတက်ရောက်တဲ့အမေရိကန်နိုင်ငံသားရဲ့ဌာနအရှိတော်အခြားဒေသဆိုင်ရာဒုလက်ထောက်နိုင်ငံသားရဲ့ဝန်ကြီးဖက်ထရစ်မာဖီကသတင်းတော်တွေနဲ့တယ်လီဖုန်းကနေတဆင့်လုပ်တဲ့ရှင်းလင်းပွဲအတွင်းအဲ့လိုတိုက်တွန်းတော်တာပါအင်ဂါနေ့ကလုပ်တဲ့ဆွေးနွေးပွဲတွင်ရိုဟင်ဂျာအကြက်တဲကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာမာဖီကပြောပါတယ်လူသားစာနာမှုအကူအညီတွေပေးပို့တာမှာဘိုးဘီတိုးတက်မှုရှိစေရေးဒိတ်ကိုအကောက်အွယ်မဲ့နေတဲ့အထူးသဖြင့်ရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံတဲ့ဝန်ကျင်တစ်ခုဖန်တီးပေးရေးလှုပ်ဆောင်ဖို့လိုတယ်ဆိုတာဆွေးနွေးပွဲမှာပါဝင်သူအများစုကသဘောတူခဲ့ကြတယ်လို့ဒုလက်ထောက်ဝန်ကြီးမာဖီကပြောပါတယ်မြန်မာနိုင်ငံဒီမိုကရေစီအသွင်ကူးပြောင်းရေးအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းကျွန်တော်တို့ဆွေးနွေးပါတယ်မြန်မာနိုင်ငံမှာကရှုပ်ထွေးတဲ့ဝန်ကျင်အနေအထားရှိနေတယ်ဆိုတာကိုအတိအမှတ်ပြုလက်ခံတာမျိုးတော့တေချာဖို့ရှိပါတယ်လို့လည်းဆိုပါတယ်ဒီပြဿနာဟာရှုပ်ထွေးပြီးရေရှည်ဖြစ်လာတဲ့ပြဿနာဆိုတာသိမှန်ပါတယ်မြန်မာနိုင်ငံကရွေးကောက်ခံအစိုးရဟာဒီပြဿနာကိုအမွေဆက်ခံထားရတာဖြစ်ပြီးဖြေရှင်းဖို့ရုန်းကန်နေရပါတယ်လို့အမေရိကန်ဒုလက်ထောက်နိုင်ငံသားရဲ့ဝန်ကြီးပက်ထရစ်မာဖီကပြောတော့ပါတယ်
ကြာသပတေးနေ့ကတူရကီနိုင်ငံတက္ကသိုလ်တခုမှတနတ်သမားတူပစ်ခတ်လို့ပညာရှင်၄ဦးတိတ်ဆုံးခဲ့ရပါတယ်။ဒီတနတ်သမားဟာ2016ခုနှစ်ကမအောင်မြင်ခဲ့တဲ့အာဏာသိမ်းမှုနောက်ွယ်မှာပါဝင်ခဲ့တယ်လို့အစိုးရကဆွတ်ဆွဲထားတဲ့မွတ်စလင်ဘာသာရေးခေါင်းဆောင်ကိုမွတ်စလင်ဘာသာရေးခေါင်းဆောင်ဖာတူလာဂူလန်ကိုထောက်ခံသူတစ်ယောက်ဖြစ်တယ်လို့အဆိုပါတက္ကသိုလ်ပါမောက်ခါကပြောပါတယ်။တနတ်သမားကိုအန်ကာရာမြို့အနီးကအက်စကီဆဟီးယားမြို့ကအော့စမန်ဂါဇီတက္ကသိုလ်မှာပဲအသာတကြီးဖမ်းဆီးရမိခဲ့တယ်လို့ပြည်တွင်းသတင်းဌာနတစ်ခုကဆိုပါတယ်။တနတ်သမားဟာအော့စမန်ဂါဇီတက္ကသိုလ်မှာသုတေသနပညာရှင်အဖြစ်အလုပ်လုပ်ခဲ့ဘူးတယ်လို့ပါမောက်ခဟာဆန်ဂိုနန်ကပြောဆိုပါတယ်
။အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီမြို့တော်မှာရှိတဲ့ဟာဝတ်တက္ကသိုလ်အုပ်ချုပ်ရေးရုံးမှာကျောင်းသားတွေထိုင်သပိတ်မှောက်နေတာသတင်းနှပတ်ရှိပါပြီ။ဒါအပြင်ကျောင်းတွေမှာထိုင်သပိတ်မှောက်မှုတွေထဲရဲ့အကြောင်းဖြစ်ပြီးသူတို့တောင်းဆိုချက်ကိုချက်ကိုတက္ကသိုလ်ကလိုက်လျောတဲ့အထိဆက်ပြီးသဘေးမောက်သွားမယ်လို့ចောင်းသားတွေကပြောပါတယ်။တက္ကသိုလ်ဥချုပ်ရေးဖွဲ့ဥက္ကဋ္ဌဝိန်းဖရက်ဒရစ်ဟာအကျင့်ပြတ်ချဆားတယ်လို့ចောင်းသားတွေကဆွဆွဲပြီးနှုတ်ထွက်ပြီးတောင်းဆိုနေတာပါ။ဒါအပြင်အဆောင်တွေចောင်းသူចောင်းသားတွေအတွက်ចောင်းဆောင်မလုံလောက်တာ၊ចောင်းလာကအထောက်အကူပေးတဲ့အပိုင်းပြဿနာတွေ၊လေမင်းဆိုင်ရာမတော်မတရားလုပ်မှုတွေကိုကင်တွယ်ဖို့မှန်ကန်မှုမရှိတာ၊ចောင်းဥချုပ်ရေးဘိုင်းကဆုံးဖြတ်ချက်ချတာတွေမှာចောင်းသားကိုစားပြုမှုမရှိတာတွေကိုလည်းចောင်းသားတွေကဝေဖန်ပြောဆိုကြပါတယ်။
American သမ္မတ Donald Trump နဲ့အချိတ်ဆက်ရှိတဲ့နိုင်ငံရေးကြံပေးကုမ္ပဏီတစ်ခုဟာ2016ခုနှစ်သမ္မတရွေးကောက်ပွဲအတွင်း Facebook အသုံးပြုသူ88တန်းရဲ့အချက်အလက်တွေကိုတရားမဝင်စုဆောင်းရယူခဲ့တယ်လို့ Facebook ကပြောပါတယ်။ဒါဟာအစောပိုင်းကသတင်းတွေမှာပြောနေကြတဲ့အရေအတွက်တန်း90ထက်အများကြီးပိုပါတယ်။ Cambridge Analytica Company ကစူးစောင်းရယူခဲ့တဲ့ Facebook အသုံးပြုသူအရေအတွက်ဘလောက်ရှိတယ်ဆိုတာ Facebook ကအရင်ကထုတ်မပြောခဲ့ပါဘူး။ဒီကုမ္ပဏီကိုသမ္မတ Trump ရဲ့2016ခုနှစ်သမ္မတရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့ကငှားခဲ့တာပါ။ရုရှားနိုင်ငံကပံ့ပိုးပေးထားတဲ့သူတွေကအမေရိကန်သမ္မတရွေးကောက်ပွဲအပေါ်တက်ရောက်မှုရှိအောင် Facebook ကိုဘယ်လိုအသုံးချခဲ့တယ်ဆိုတာထုတ်ပြောဖို့လဲ Facebook ကုမ္ပဏီကတွန့်ဆုတ်ခဲ့ပါတယ်။ဗုဒ္ဓဟူးနေ့ကဇက်တိုက်ထုတ်ပြန်ချက်တွေမှာတော့ Cambridge Analytica ကုမ္ပဏီကယူသွားတဲ့သူတို့ရဲ့အချက်ယူသွားတဲ့အထဲသူတို့ရဲ့အချက်လက်တွေပါသွားသလားဆိုတာကိုအသုံးပြုသူတွေကိုတင်းင်းလာနေမှာစပြီးအကြောင်းကြားမယ်လို့ Facebook ကဆိုပါတယ်။
နောက်ဆုံးရသတင်းဝင်တွေကိုကိုကျော်ကျော်သိန်းနဲ့မတ်မြသဇင်အောင်တို့ကြီးညာပေးခဲ့တာပါ VOE ရဲ့အခုထုတ်လွှင့်မှုတွေကို bamis.voanews.com မြန်မာပိုင်း website ပေါ်မှာလည်းနားဆင်နိုင်သလို VOE မြန်မာပိုင်း Facebook ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်အခုတခါတော့သတင်းစာမားတွေဘက်ကိုလှည့်ပါအောင်မယ်မဲခေါင်မြစ်ထဲမှာဆယ်ကြီးတွေတိဆောက်ရင်ငါးမျိုးစိတ်တွေဘလောက်ဆုံးရှုံးသွားနိုင်တယ်လဲဆိုတာမကြခင်သိရပါမယ်အရင်တော့ဒီပြည်ရင်းငြိမ်းချမ်းရေးနဲ့ဆိုင်တဲ့သတင်းကိုပြောပြရစီအပြစ်ခတ်ရစဲရေးစာချုပ် NCA ပါမကြခင်ကမှလက်မှတ်ရေးထိုးထားတဲ့မွန်ပြည်သက်ပါတီကမကြခင်မှာဒီလူမှုတွဲဆောင်ပွဲကျင်းပနိုင်ဖို့ပြင်ဆင်နေပါတယ်အမျိုးသားအဆင့်နိုင်ငံရေးဆွေးနွေးပွဲတွေမကျင်းပခင်မှာလူမှုအကျိုးဆွေးနွေးပွဲတွေကျင်းပဖို့စစ်တပ်ရဲ့ကန့်သတ်မှုတွေရှိနေပေမဲ့လည်းမြန်မာငြိမ်းချမ်းရေးကော်မရှင်အဖွဲ့နဲ့တွဲဆောင်ညှိနှိုင်းပြီးတဲ့နောက်မှာမွန်ပြည်သက်ပါတီကကြကြမတိုင်ခင်မှာလူမှုတွဲဆောင်ပွဲလုပ်ဖို့စီစဉ်နေတာဖြစ်ပါတယ်အပြစ်အဆုံကိုတော့ VOA Times ရှေ့ဆိုင်သတင်းတောက်နိုင်ကုန်းအင်ကနေသတင်းပေးပို့ထားပါတယ်ရှင
်ဟုတ်ကဲ့ပါမော်လူမျိုးလိုက်မျိုးရဆင်နိုင်ငံကြီးဆွေးနွေးပွဲမကျင်းပမီလူစုသွေးဆောင်ပွဲစရက်ကိုတကြံမဆိုင်မီမွန်ပြည်လပါတီဌာနချုပ်ဝန်ကျင်ရေးချောင်းပြလေတာရေးစားစခန်းမှာကျင်းပသွားဖို့မွန်ပြည်လပါတီဗဟုလမှုဆောင်ကော်မတီအရေးပေါ်စည်းဝေးကနေဆုံးဖြတ်ခဲ့ပါတယ်ရေးချောင်းပြလေတာရေးစားစခန်းမှာလူစုသွေးဆောင်ပွဲကျင်းပသွားမယ့်အခြေအနေကိုတော့မွန်ပြည်လထိပ်ပိုင်းခေါင်းဆောင်တွေနဲ့ဆက်တွယ်မေးမြန်းချက်ပေါ်ခြေခံပြီးတော့မွန်တရင်အေဂျင်စီအက်ဒီတာနာပညာအောင်ကအခုလိုပြောပါတယ
်ညစာရွာကမွန်ပြည်နယ်တွင်းမှာလည်းရှိတယ်မွန်ပြည်သထိန်းချုပ်တဲ့ area မှာလည်းရှိတယ်ညစာတို့ဝယ်စင်တို့မှာလုပ်မယ်ဆိုရင်တော့ဘာမှလည်းပြဿနာမရှိဘူးတွားရေးလာရေးလည်းတိုက်အထက်ခဲကြီးမရှိပါဘူးဟိုကျမမဲ့ရက်က97ရက်ပေါ့ဗျာညစာမှာလုပ်မှာပေါ့နောက်တကြံကြပြီးရင်လည်းကြံတဲ့နေရာမှာလုပ်ဖို့အစီအစဉ်ရှိမှာပါ
မော်မြူရာပညာရေးဌာနရှိရာညီစားစခန်းလူစုသွေးဆောင်ပွဲကိုဧပြီလ9ရက်နေ့ကနေ17ရက်နေ့အထိ3ရက်ကျင်းပသွားမှာဖြစ်တယ်လို့သူကဆိုပါတယ်။မွန်ပြည်လပါတီရဲ့လူစုသွေးဆောင်ပွဲကိုနှစ်တုပ်ခွဲပြီး27ရာစုပင်လုံညီလာခံမိကျင်းပသွားမယ်လို့မွန်ပြည်လပါတီမော်လမြိုင်ဆက်ဆံရေးယုံတာဝန်ခံဘူမှုအေးမန်ကမွန်ပါရာလို့ပြောပါတယ်
မကနီးရေဟာတဲ့နော်ပါပါတော့ကပြန်လဲနေဒီရေဟာတော့လို့ရင်းတော့ကဘောကစောင်
းသူပြောသွားတာကတော့တာဝန်ရှိသူတွေနဲ့ညှိနှိုင်းထားတာအဲ့ဒီဒေတာမှာနှစ်ထုပ်ခွဲပြီးတော့လူသူတွေ့ဆုံပွဲပြုလုပ်သွားမယ်27ရာစုပင်လုံညီလာခံပြီးပေါ့လေအစဉ်ပြေအောင်ပေါ့လေဘဟုလုံမှုဆောင်ကော်မတီစည်းဝေးမှာသူတို့ဆုံးဖြတ်ထားတဲ့ဆိုပြီးမွန်ပါရာနဲ့ပြောဆိုသွားတာပါလူစုသွေးဆောင်ပွဲကျင်းပရေးချင်းတွေရှိဖို့အတွက်မွန်ပြည်တပ်ပါတီဗဟုလုံမှုဆောင်ကော်မတီဝင်နိုင်ဝင်းလှကိုဆက်သွယ်ခဲ့ပေမဲ့လည်းဆက်သွယ်လို့မရခဲ့ပါဘူး။တတ်တချင်းခံရတဲ့မွန်ပြည်တပ်ပါတီရဲ့အကျိုးလူစုသွေးဆောင်ပွဲစီစဉ်ဆက်လက်ကျင်းပနိုင်ရေးအတွက်ပြီးခဲ့တဲ့ဧပြီလ9ရက်နေ့ကအမျိုးသားပြန်လည်သိမ်းမြေးရေးနဲ့ငင်းချမ်းရေးပူဇာနာ MRPC တာဝန်ရှိသူတွေငင်းချမ်းရေးကော်မရှင်တာဝန်ရှိသူတွေနဲ့မွန်ပြည်တပ်ပါတီတာဝန်ရှိသူတွေကြားသွေးဆောင်ညှိနှိုင်းမှုအရမွန်ပြည်တပ်ပါတီကလည်းဆုံးဖြတ်တာဖြစ်တယ်လို့မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီဝင်မင်းစေယာဦးကပြောပါရယ
်ငင်းချမ်းရေးကော်မရှင်ဟောဗျာပီကော်မရှင်ကနေပြီးတော့မွန်ပြည်စစ်ပါတီကိုလူလူသွေးဆောင်မှုကန့်သတ်မှုနဲ့ပတ်သက်ပြီးတော့သူကတခြားဖင်းကားချက်ပေါ့တခြား option တွေထုတ်ပေးတာမျိုးရှိတယ်ဗျအဲ့ဒီ option တွေကိုမွန်ပြည်စစ်ပါတီကနေပြီးတော့စီးစီဆုံးဖြတ်ချက်ရယူဖို့လိုအပ်တယ်ပေါ့လေမွန်ပြည်စစ်ပါတီကအဲ့ဒီစဉ်းစားချက်တွေကိုတော်လားနိုင်မဲ့နီးလမ်းတွေကိုသူကစီးစီမှာဆုံးဖြတ်ဖို့ဆုံးဖြတ်ချက်မျိုးရှိပါတယ်ဗျ
မွန်ပြည်တပ်ပါတီအနေနဲ့၎င်းတို့ထိန်းချုပ်ဧရိယာ9နေရာမှာအကျိုးလူထုတွေ့ဆုံပွဲကျင်းပပြီးရင်ရေးမြို့မှာအမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့ရာထားပါတယ်။အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲမကျင်းပခင်မွန်ပြည်တပ်ပါတီကလည်းကျင်းပဖို့ရာထားတဲ့အကျိုးလူထုတွေ့ဆုံပွဲကျင်းပရေးကိုမလ10ရက်နေ့တုန်းကတပ်မတော်ကနေဟန်တန်းကန့်သတ်မှုတွေရှိနေခဲ့ပါတယ်။မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆက်လက်ကျင်းပနိုင်ရေးအတွက်ပြည်ထောင်စုအမျိုးသားပြန်လည်သိမ်းမြတ်ရေးနဲ့ငင်းချမ်းရေးပူဇော်နာအတော်ဝင်ရှိသူတွေငင်းချမ်းရေးကော်မရှင်ဖွဲ့တာဝန်ရှိသူတွေမွန်ပြည်နယ်ဆိုရဖွဲ့နဲ့မွန်ပြည်တပ်ပါတီအပါဝင်ကိုဦးပါဝင်နဲ့မွန်ပြည်နယ်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်မှုကော်မတီဖွဲ့တို့မွန်ပြည်နယ်ဆိုရရုံးမှာဧပြီလ2ရက်နေ့တုန်းကတွေ့ဆုံဆွေးနွေးပြီးအခုလိုကျလူထုတွေ့ဆုံပွဲကျင်းပရေးခြေလှမ်းစတင်လာတာဖြစ်ပါတယ်
ရှမ်းပြည်နယ်နဲ့ရခိုင်ပြည်နယ်ဘက်မှာအန်စီလက်မှတ်ရေးသူးသားတဲ့တောင်ပိုင်းရှမ်းပြည်သမ္မတနဲ့ရခိုင်ပြည်လွတ်မြောက်ရေးပါတီ ALP ဒေသတွေမှာအကျိုးလူထုတွေ့ဆုံပွဲကျင်းပရေးအတွက်သမ္မတကနေဟန်တာမှုတွေကြောင့်ကျင်းပနိုင်ခြင်းမရှိသေးပါဘူးခင်ဗျာ။ထိုင်းခြေစိုက်သတင်းတာကိုနိုင်ကွန်အင်တာနက်ပေါ်လာပါရှင်။နိုင်ငံတကာသတင်းစာမားတွေကိုမဆက်ခင်မှာစနေနေ့ညဘက်တိုက်ရိုက်ဆွေ
ပြည်ပပြပါစိတ်ခေါ်မှုတွေနဲ့ရင်ဆိုင်နေရတဲ့မြန်မာနိုင်ငံအနေနဲ့ကမ္ဘာတိုင်းဝဲမှာတာဝန်သိစွာရပ်တည်နိုင်ဖို့အရေးကြီးတာကိုနားလည်အသိမဲ့ပြုကြောင်းနိုင်ငံတော်တိုင်းပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကအစိုးရတပ်တန်းနှစ်နှစ်ပြည့်မိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။တစ်ချိန်တည်းမှာပဲတိုင်းပြည်အခြေအနေလိုအပ်ချက်တွေနဲ့အညီလျှောက်လှမ်းရင်းနိုင်ငံတကာသဘောထားအမြင်တွေကိုလည်းအလေးပေးဆောင်ရွက်နေတဲ့အကြောင်းပြောဆိုခဲ့တာပါ။ဖွံ့ဖြိုးတိုးတက်ဖို့အားယူနေရဆဲမြန်မာနိုင်ငံအနေနဲ့နိုင်ငံတကာအတိုင်းဝိုင်းနဲ့ဆက်ဆံရေးအဆင်ပြေဖို့ဘယ်လောက်အရေးကြီးပါလဲ။ဘယ်လိုဆက်ဆံရေးမျိုးတည်ဆောက်သင့်ပါလဲ။စူရာတွေကို VOA ရဲ့စနေနေ့ညတိုင်းရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ရေးသားပေးဖို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်တဲ့သူတွေအနေနဲ့လည်းemail နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့ email လိပ်စာ bamis@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမျက်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်စတိကတိုက်ရိုက်လေးလိုက်စီစဉ်ကကြိုဆိုပါရစေ
သောဒရှင်တွေပါဝင်ဆွေးနွေးနိုင်ဖို့အတွက်အချိန်မီဆက်သွယ်ပါလို့ထပ်ပြီးတော့ဖိတ်ခေါ်ပါရစေအခုတော့နိုင်ငံတကာသတင်းစာမားတွေကိုဆက်ပါဦးမယ်ပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ခါကန်အဘာစီဟာဒီကနေ့ဒီအာဖဂန်နစ္စတန်နိုင်ငံကိုသွားရောက်မှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံထဲမှာခိုးအောင်နေတဲ့အကြမ်းဖက်သမားတွေကအိန္ဒိချင်းအာဖဂန်နစ္စတန်နိုင်ငံမှာအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့ဆိုတဲ့ဆက်ဆွဲချက်တွေကြောင့်နှစ်နိုင်ငံကြားမှာဆက်ဆံရေးမပြေမလည်ဖြစ်နေတာကြားပါပြီ။အခုလိုအခြေအနေမှာပါကစ္စတန်ဝန်ကြီးချုပ်အာဖဂန်နစ္စတန်ကိုသွားရင်ဘာတွေကိုအဓိကထားဆွေးနွေးဖို့ရှိပါသလဲ။သတင်းတောက်အာယာဂိုအစ္စလာမဘတ်မြို့ကနေပေးပို့တဲ့သတင်းကိုအခြေခံပြီးတော့ဆက်ပြီးတင်ပြပေးပါမယ်။အာဖဂန်နစ္စတန်နိုင်ငံသမ္မတအက်ရှရဖ်ဂါနီရဲ့ဖိတ်ကြားချက်နဲ့ပါကစ္စတန်ဝန်ကြီးချုပ်အဘာစီဒီနေ့တောက်ချာနေမှာအာဖဂန်နစ္စတန်နိုင်ငံကိုနေချင်းပြန်သွားမယ်လို့ပါကစ္စတန်အစိုးရကပြောပါတယ်။တင်းမာနေတဲ့နှစ်နိုင်ငံဆက်ဆံရေးပြေလျော့စေရေးကိစ္စတွေအပြင်နိုင်ငံရေးစီးပွားရေးလုံခြုံရေးနဲ့အကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာနှစ်ပေါင်းကြာရှည်လာပြီဖြစ်တဲ့တာလီဘန်တို့နဲ့စစ်ပွဲအဆုံးသတ်စေရေးအတွက်သမရအက်ရှရဖ်ဂါနီကကြိုတင်သတ်မှတ်ချက်မထားဘဲတာလီဘန်တို့နဲ့ဆွေးနွေးဖို့လွန်ခဲ့တဲ့တလကျော်တည်းကကန့်လန့်ထားပါတယ်။သူရဲ့ခုလိုအစပြုဆောင်ရွက်မှုအပေါ်ပြည်ရင်းမှရောနိုင်ငံတကာမှာပါကြဲကြဲပြန့်ပြန့်ထောက်ခံကြပေမဲ့တာလီဘန်တွေဘက်ကတစုံတရာတုံ့ပြန်ပြောဆိုခြင်းတော့မရှိသေးပါဘူး။တာလီဘန်တွေနဲ့ဆွေးနွေးဖို့သူရဲ့ကန့်လန့်ချက်အပေါ်အိန္ဒိချင်းပါကစ္စတန်နိုင်ငံရဲ့ထောက်ခံမှုရရှိရေးအတွက်ဝန်ကြီးချုပ်အဘာစီကိုဖိတ်ခေါ်ဆွေးနွေးတာဖြစ်ပုံရပါတယ်။အာဖဂန်နစ္စတန်ငြိမ်းချမ်းရေးအတွက်ထောက်ခံတယ်လို့ပါကစ္စတန်ဝန်ကြီးချုပ်ကအစ္စလာမဘတ်မြို့တော်မှာဂျာတာရင်းနီကကျင်းပခဲ့တဲ့နိုင်ငံတကာအကြမ်းဖက်မှုတံပြန်တိုက်ဖျက်ရေးညီလာခံမှာပြောကြားခဲ့ပါတယ်။အိန္ဒိချင်းနိုင်ငံမှာမတိမငြိမ်ဖြစ်နေတာဟာပါကစ္စတန်နိုင်ငံလုံခြုံရေးကိုလည်းထိခိုက်စေတယ်လို့ဆိုပါတယ်။အာဖဂန်နစ္စတန်ပဋိပက္ခတွေပုံဖြစ်အောင်ပါကစ္စတန်ကတာလီဘန်တွေကိုနောက်ွယ်ကနေထောက်ခံနေတယ်ဆိုတဲ့ဆွဆွဲချက်တွေကိုတော့သူကညှင်းဆန်ခဲ့ပါတယ်။ပါကစ္စတန်ပိုင်တဲ့အထက်မှရှိသမျှအကြမ်းဖက်အုပ်စုတွေကိုလုံခြုံရေးတွေကရှင်းလင်းခဲ့ပြီးဖြစ်တယ်လို့ပြောပါတယ်
။ We do not accept the narrative that there are any sanctuaries in Pakistan which result in instability in Afghanistan. That is not the truth.
Afghanistan နိုင်ငံမတိမငြိမ်ဖြစ်အောင်လုပ်နေတဲ့အကြမ်းဖက်သမားတွေကိုပါကစ္စတန်နိုင်ငံကပုံခိုခွင့်ပေးထားတယ်ဆိုရယ်ပြောဆိုချက်မှန်သမျှကိုကျွန်တော်တို့လက်မခံပါဘူး။ဒါမှမှန်ပါဘူး။စိတ်မကောင်းစရာကပြောင်းပြန်အခြေအနေဖြစ်နေတာပါ။ပါကစ္စတန်နိုင်ငံထဲမှာအကြမ်းဖက်မှုတွေကိုသွေးထိုးလှုံ့ဆော်နေကြသူတွေဟာတကယ်တော့အာဖဂန်နစ္စတန်နိုင်ငံထဲမှာအခြေစိုက်နေကြတာဖြစ်ပါတယ်
။ပါကစ္စတန်လေတပ်ဟာအာဖဂန်နစ္စတန်လေပိုင်နယ်ထဲအထိကိုဝင်ရောက်ပြီးတော့နယ်စပ်ဒေသတွေမှာဘုံကျဲခဲ့တယ်လို့အာဖဂန်နိုင်ငံခြားရေးဝန်ကြီးကကြားသာရင်းနှီးကပဲဆက်ဆွဲခဲ့ပါတယ်။ဒါရင်မကပါကစ္စတန်လုံခြုံရေးတပ်တွေဟာအာဖဂန်ဂျွာရီဘက်အထိနယ်စပ်ဖြတ်ကျော်ပစ်ခတ်နေတယ်လို့လည်းအာဖဂန်အစိုးရကမကြာခဏဆက်ဆွဲပါတယ်။အာဖဂန်နစ္စတန်တာဝန်ရှိသူတွေကတော့စစ်သွေးကြွတွေဟာပါကစ္စတန်နိုင်ငံတည်းကအစိုးရထိန်းချုပ်မှုမရှိတဲ့နေရာတွေမှာပုံခုပြီးတစ်ဖက်ပါကစ္စတန်နိုင်ငံမှာတိုက်ခိုက်မှုတွေလုပ်ဖို့ကြံစည်ဆောင်ရွက်နေတယ်လို့ပြန်ပြီးတော့ဆွဆွဲပါတယ်။အာဖဂန်နစ္စတန်နဲ့ရှေ့လျားတဲ့နယ်စပ်ကိုပါကစ္စတန်ဘက်ကတစ်ဖက်သက်ခြံစည်းရိုးကာနေတယ်လို့လည်းပါကစ္စတန်ဝန်ကြီးချုပ်ရှာဟစ်ခါကန်အဘာစီကကြားသာရင်းနဲ့မိန့်ခွန်းနဲ့မှပြောသွားပါတယ်။အာဖဂန်နစ္စတန်နိုင်ငံဘက်မှာတာလီဘန်တွေအကြမ်းဖက်လုပ်ရက်တွေလုပ်နိုင်နေတာဟာ
အဲ့ဒီတာလီဘန်တွေကိုပါကစ္စတန်ကသူ့မြေပေါ်မှာခိုးအောင်ခွင့်ပေးထားလို့ဖြစ်တယ်လို့အမေရိကန်နဲ့အာဖဂန်တာဝန်ရှိသူတွေဆွဆွဲနေတာကြားပါပြီ။ပုံခုန်နေတဲ့စစ်သွေးကြွားတွေကိုပြက်ပြက်သားသားမကင်တွယ်တဲ့၍အမေရိကန်ကပါကစ္စတန်အစိုးရကိုပေးနေတဲ့ကာကွယ်ရေးဆိုင်ရာထောက်ပံ့မှုတွေကိုဆိုင်းထားမယ်လို့သမ္မတဒေါ်နယ်ထရမ့်ကဇန်နဝါရီလကပဲကြေညာခဲ့ပါတယ်။ပါကစ္စတန်အစိုးရကအာဖဂန်နစ္စတန်အစိုးရနဲ့တန်တမာရေးအရာပြန်လည်အဆက်အဆံလုပ်တာကိုတော့အမေရိကန်ကကြိုဆိုခဲ့ပါတယ်။ဒေတာရင်းအကြမ်းဖက်မှုတိုက်ဖျက်ရေးအတွက်အပြန်အလှန်ဆက်ဆံရေးတိုးတက်ဖို့လိုအပ်တယ်လို့ပါကစ္စတန်ကိုသတင်းတစ်ဖက်ကြားသွားရောက်ခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနတောင်အာရှနဲ့အာရှအလယ်ပိုင်းဆိုင်ရာဒုလက်ထောက်ဝန်ကြီးအဲလစ်ဝဲလ်စ်ကပြောကြားခဲ့ပါတယ်ရှင်။အခုတစ်ခါတော့ဒီမင်းကောင်မြစ်ထဲကငါးရီရင်ဆိုင်ရနိုင်တဲ့အန္တရာယ်ကိုကြီးကြရအောင်ပါ။မဲခေါင်မြစ်ကြီးထဲမှာရေအားလျှပ်စစ်ထုတ်ဖို့ဆယ်ရီတိဆောက်မယ်ဆိုရင်ငါးအရင်းမြစ်တွေကိုအကြီးအကျယ်ထိခိုက်စေလိမ့်မယ်လို့မဲခေါင်မြစ်ကော်မရှင် MRC ကအသေးစိတ်လေးလာပြုစုထားတဲ့အစီရင်ခံစာတစ်စောင်မှသတိပေးထားပါတယ်။ဒါပေမဲ့လည်းကော်မရှင်မှာပါတဲ့အဖွဲ့ဝင်နိုင်ငံတွေကဗီယက်နမ်ကလွဲလို့ကျန်တဲ့ခေါင်းဆောင်တွေကတော့ဒီအခြေအနေကိုထည့်သွင်းစဉ်းစားရတဲ့ဆိုတဲ့ရိတ်လက္ခဏာမျိုးမပြကြပါဘူး။မဲခေါင်မြစ်ဆယ်စီမံကိန်းတွေကြောင့်သက်ဆိုင်ရာနိုင်ငံတွေအပေါ်ဘလောက်ထိခိုက်နိုင်တယ်လဲဆိုတာနဲ့ပတ်သက်လို့ကမ္ဘောဒီးယားနိုင်ငံ Siem Reap ကနေပြီးတော့ David Boyle နဲ့ San Narin တို့ပေးပို့တဲ့သတင်းလွှာကိုကိုကြကြောသိတင်ပြပါမယ်ရှင်
။မဲခေါင်မြစ်ကော်မရှင် MRC က6နှစ်ကြာအချိန်ယူပြီးလေ့လာပြုစုထားတဲ့အစီရင်ခံစာကို Siem Reap မှာလုပ်တဲ့တတိယကြိမ် MRC ထိပ်သီးအစည်းအဝေးတွင်အဖွဲ့ဝင်၄နိုင်ငံကဝန်ကြီးချုပ်တွေကိုတင်ပြခဲ့တာပါ။လက်ရှိစီစဉ်ထားတဲ့ရေအားလျှပ်စစ်ထုတ်လုပ်ရေးဆယ်စီမံကိန်းတွေကိုဆက်လုပ်သွားမယ်ဆိုရင်ဆိုးရွားတဲ့အကျိုးဆက်တွေဖြစ်လာမယ်ဆိုတာကိုလေ့လာချက်မှသတိပေးထားပါတယ်။ဒီလေ့လာချက်ထက်မှဆိုရင်စရာအကောင်းဆုံးတွေ့ရှိချက်ကတော့လက်ရှိဆယ်စီမံကိန်းတွေကိုသာအပြည့်အဝဆက်ပြီးအကောင်အထည်ဖော်မယ်ဆိုရင်2040ပြည့်နှစ်ရောက်တဲ့အခါမဲခေါင်မြေဝန်းထဲကိုစီဝင်တဲ့နှုန်းမြေပမာဏဟာ69ရာခိုင်နှုန်းအထိဆုံးရှုံးသွားနိုင်တယ်ဆိုတာပါပဲ။မဲခေါင်မြေရဲ့ဂေဟာစနစ်နဲ့သဘောပတ်ဝန်းကျင်ဟာဆိုးရွားစွာယိုယွင်းနေပြီလို့ဆိုပြီးအထူးအလေးထားတုံ့ပြန်လှုံ့ဆော်ကြဖို့ဗီယက်နမ်ဝန်ကြီးချုပ်ဝင်းဆွမ်ဖူးကထိပ်သီးအစည်းအဝေးတွင်နှိုးဆော်သွားပါတယ်
။မိုးကောင်ရေချဖြစ်မှုတာရှီယာဆန်းငံရေးစီဝင်တာကံယူရန်တွေမြစ်ကဘာတွေမြေတွေတိုက်စားဆွန်းဆွန်းလာတာတွေကလူပေါင်းသန်း20ကျော်ရဲ့အဆက်မွေးဝန်းကျင်ကိုချိန်ချောက်လာနေပါတယ်။ဒါကြောင့်မဲကောင်မြေဝကျွန်းပေါ်ဒေသဆက်ပြီးဖွံ့ဖြိုးတိုးတက်ရေးဒေသတွင်းစပကြီးအဖြစ်ငါးဖန်းလုပ်ငန်းအဓိကနေရာအဖြစ်နှစ်ပေါင်းရာပေါင်းများစွာတည်လာတာနဲ့အမျှဒေသတွင်းဆန်းရိတ်ခဖူလုံရေးအဓိကဆန်ထုတ်လုပ်ရာဒေသအဖြစ်ဆက်ပြီးဒီစီနေတဲ့ခိုင်မာတဲ့လုဆောင်ချက်တွေအချိန်မီလောက်ကြဖို့လိုအပ်ပါတယ်
။ထေရီစီဝေးအိမ်ရှင်ကမ္ဘောဒီးယားနိုင်ငံဟာလည်းမြေအတွင်းဆယ်ရီတိဆောက်တာကြောင့်ဆိုးရွားတဲ့အကျိုးဆက်ကိုခံစားရလိမ့်မယ်လို့စာမျက်နှာ2600ပါလေ့လာချက်မှာပြောထားပါတယ်။အကြောင်းကတော့ကမ္ဘောဒီးယားလူလူအများပြားဟာအာဟာရအရင်းမြစ်ဖြစ်ငါးကိုအဓိကစားသုံးနေကြတာကြောင့်ပါ။ဝန်ကြီးချုပ်ဟွန်ဆန်ကသူ့ရဲ့အဖွဲ့မင်ကုန်းမှာရေအားလျှပ်စစ်နဲ့ပတ်သက်ပြီးဘာမှပြောမသွားဘဲလူရည်တိုးတက်မှုအလဲအမြန်ဖွံ့ဖြိုးတိုးတက်မှုနဲ့ရေစားနပ်ရိက္ခာနဲ့စွန့်အင်ပိုပြီးလိုအပ်လာတဲ့အခြေအနေတွေကိုအလေးထားပြောသွားပါတယ်။လာအိုဝန်ကြီးချုပ်ထောင်လုံးစီဆိုလစ်ကတော့ရေအားလျှပ်စီမံကိန်းတွေကိုရေရှည်ဖွံ့ဖြိုးတိုးတက်ရေးပေါ်အခြေခံပြီးတည်ဆောက်မယ်လို့ဂရီဘေးပြောဆိုပါတယ်။လာအိုနိုင်ငံဟာဆာယာဘူရီနဲ့ဒွန်ဆာဟောင်းဆယ်ရီအပါအဝင်အငင်းဘွားဝယ်အရှိဆုံးဆယ်ရီကိုတည်ဆောက်နေတည်ဆောက်ဖို့စီစဉ်နေတာပါ။2040ပြည့်နှစ်ရောက်တဲ့အခါငါးအရေအတွက်ထွက်ဝက်ကြော်ဆုံရှုံသွားမယ်လို့လေးလာချက်ရဲ့နမူနာအခြေအနေအနည်းဆုံးနှစ်ခုမှတွေ့ရှိထားတဲ့ထိုင်းနိုင်ငံရဲ့ဝန်ကြီးချုပ်ပရာယုတ်ချန်ဒိုချာကလည်းဆယ်ရီနဲ့ပတ်သက်ပြီးဘာမှမပြောပါဘူး။ထိပ်သီးအစည်းအဝေးမတိုင်ခင်သတင်းပတ်မှာ MRC ကောင်စီရဲ့လေ့လာမှုမှတွေ့ရှိချက်တွေအပေါ်သိပ္ပံပညာရှင်တွေ၊သုတေသီတွေ၊အရက်ဖက်လူမှုအဖွဲ့တွေနှစ်ရက်ကြာစမ်းစစ်သုံးသပ်ခဲ့ကြပါတယ်။ကီလိုမီတာရာပေါင်းများစွာရွှေ့ပြောင်းသွားလာနေထိုင်တဲ့ငါးမျိုးကွယ်အများပြားဆိုးရွားတဲ့တဲ့ရောက်မှုခံစားရပြီးတခြားအန်ဒရယ်ရှိတဲ့ရေတရွာမျိုးခွဲတွေဝင်ရောက်ကြီးစိုးလာမယ်ဆိုတာသူတေသူတွေတွေ့ရှိခဲ့ပါတယ်။ MRC အတွင်းမှုအဖွဲ့တဘာဝဘဝင်းချင်းဆိုင်ရာရာရှိချုပ်ဆိုနမ်ကထိပ်သီးအစည်းအဝေးပြင်ပမှာအခုလိုပြောပါတယ်
။ဒီဆယ်ဆက်တစ်ခုအပြင်တရုတ်နိုင်ငံကဆယ်တွေတခြားနိုင်ငံကဆယ်တွေအားလုံးတိဆောက်ပြီးရင်တော့2040ပြည့်နှစ်ရောက်တဲ့အခါမှာထိုင်းတို့လာအိုတို့မှာဒီငါးမျိုးစိတ်တွေပျောက်သွားတာတွေ့ရပါလိမ့်မယ်
။ဗီယက်နမ်ကလည်းလို့ကျန်တဲ့မဲခေါင်မြစ်ကော်မရှင်အဖွဲ့ဝင်နိုင်ငံတွေအားလုံးရဲ့ပြည်တွင်းအသတင်းထုတ်လွှင့်မှုတန်ဖိုး GDP ဟာ2040ပြည့်နှစ်မှာဒေါ်လာဘီလီယံပေါင်းများစွာကျဆင်းသွားဖို့ရှိတယ်လို့ခန့်မှန်းထားပါတယ်ခင်ဗျာ
။ကိုကျော်သိန်းတင်ပြခဲ့တာပါ။အခုတော့မြောက်ကိုရီးယားပြည်သူတွေအတွက်အစားအသောက်တွေသတင်းအချက်အလက်တွေကိုမြောက်ကိုရီးယားအစိုးရကြားဖြတ်မသိမ်းနိုင်အောင်လို့တောင်ကိုရီးယားဘက်ကဘယ်လိုပို့ပေးနေတယ်လဲဆိုတာပြောပါဦးမယ်။
နိုင်ငံငါနဲ့အဆက်အသွယ်ဖြတ်ခန့်ထားရတဲ့မြောက်ကိုရီးယားပြည်သူတွေအတွက်အင်မတန်မှလိုအပ်နေတဲ့အစားအသောက်နဲ့အပြင်ကမ္ဘာကသတင်းတွေကိုတောင်ကိုရီးယားဘက်ကလူသားချင်းစာနာတဲ့အကူအညီပေးတဲ့အဖွဲ့တွေကနေပင်လယ်ရေစီးကိုအသုံးချပြီးတော့ပို့ပေးနေပါတယ်တောင်ကိုရီးယားနိုင်ငံဘက်ထွက်ပြေးလွတ်မြောက်လာသူအများအပြားပါဝင်တဲ့အကူအညီပေးသူတွေကပလတ်စတစ်ဘူးတွေနဲ့ထည့်ပြီးတော့ရေထဲမျှောလိုက်တဲ့အစားအသောက်တွေသတင်းစကားတွေကိုမြောက်ကိုရီးယားအာဏာပိုင်တွေကြားဖြတ်မယူနိုင်ပဲလိုအပ်တဲ့ပြည်သူတွေလက်ထက်ရောက်နိုင်မယ်လို့မျှော်လင့်နေကြပါတယ်။ဆိုးမျိုးတော်ကနေ VOA သတင်းတောက် Brian Payden ပေးပို့တဲ့သတင်းကိုမတ်မြဇင်အောင်ကဆက်ပြီးတော့ပြောပြပါလိမ့်မယ်ရှင်
။ကိုရီးယားနယ်စပ်အနီးတောင်ဘက်ပင်လယ်ဝါတွင်းကဂန်နွားကျွန်းမှာလူသားချင်းစာနာထောက်ထားမှုအဖွဲ့တွေဟာဆန်ဆေးဝါးအမေရိကန်ဒေါ်လာငွေနဲ့အပြင်ကဘာကသတင်းချက်လက်တွေပါတဲ့ထောက်ပံ့ပစ္စည်းတွေကိုပလတ်စတစ်ပလင်းတွေထဲထည့်ပြီးပင်လယ်ရေစီးကြောင်းတိုင်းမြောက်ကိုရီးယားဘက်ကိုမျောပေးကြပါတယ်။မြောက်ကိုရီးယားနောက်ဖက်ကမ်းခြေအတိုင်းပင်လယ်ရေစီးကြောင်းကဒီလုံပိတ်ဘူးတွေကိုတည်ယူသွားတယ်လို့ဆိုပါတယ်။ဒါနဲ့ပတ်သက်လို့လူသားချင်းစာနာထောက်ထားမှုအရေးတက်ကြွလှုပ်ရှားသူပတ်ဂျောင်အိုးကဒီလိုပြောပါတယ်
။ကိုနာစာIf we set the date and time right, it will get there 100%.
ကျွန်တော်တို့ရစွမ်းတဲ့အချိန်ကိုမှန်ကန်အောင်အချိန်ကိုက်ပြီးရေထဲမျှောလိုက်ရင်လိုအပ်နေသူတွေစီရောက်ကိုရောက်ပါတယ်
။တနေ့တည်းမှာရင်စံတန်ချိန်ကီလို900ပြင်ကိုရီးယားရုပ်ရှင်တွေမြောက်ကိုရီးယားမှာပိတ်ပင်ထားတဲ့ Independent News သတင်းတွေထက်သွင်းထားတဲ့ Computer Memory Stick 400လောက်ကိုမျှောပေးနိုင်ပါတယ်။မြောက်ကိုရီးယားကထွက်ပြေးလာပြီးမကြသေးခင်ကမှသမ္မတ Trump နဲ့အင်ဖြူတော်မှာတွေ့ဆုံခဲ့တဲ့ Jang Kwang-ee ကတော့သမ္မတ Trump မနှစ်ကကုလသမဂ္ဂမှာပြောခဲ့တဲ့မြောက်ကိုရီးယားအရေးနဲ့ပတ်သက်တဲ့မိန့်ခွန်းမိတူကိုပလင်းတဲထည့်ပြီးပို့ပေးခဲ့ပါတယ
် That we are sending to them is that the US president knows that you are living these harsh conditions
မြန်မာတို့ကြုံတွေ့နေကြရတဲ့ကြက်တဲခက်ခဲတဲ့အခြေအနေတွေကိုအမေရိကန်သမ္မတကိုယ်တိုင်သိပါတယ်ဆိုတဲ့သတင်းစကားကိုပြချင်တာပ
ါမြောက်ကိုရီးယားလူဦးရေ40ရာခိုင်နှုန်းဟာအာဟာရချို့တဲမှုရင်ဆိုင်နေရတယ်လို့ကုလသမဂ္ဂကဆိုပါတယ်နျူကလ িয়ার လက်နက်ဖြတ်သိမ်းစီလိုတဲ့ဖိအားတစ်ခုဖြင့်သွင်းကုန်တွေပေါ်အမေရိကန်ကစီးပွားရေးပိတ်ဆို့မှုဟာမြောက်ကိုရီးယားပြည်သူတွေကိုပုံမစင်းရဲအကျက်တဲတွေ့စေပါတယ်။မြောက်ကိုရီးယားကစွန့်ခွာထွက်ပြေးလာတဲ့တက်ကြွလှုပ်ရှားသူတွေကတော့ဒီလိုတမယိုးကြမဟုတ်တဲ့နီးနဲ့အကူအညီတွေပေးပို့ခြင်းနဲ့နိုင်ငံတွင်းမှာကြံခဲ့တဲ့သူတွေအတွက်သူတို့ရဲ့အချိန်အားငွေအားကိုစိုက်ထုတ်လှူဒန်းပေးနေကြတာပါ။ဘာသာရေးစာပေတင်ကြားရေးအထူးတားမြစ်ထားတဲ့မြောက်ကိုရီးယားကကွန်မြူနီတွေစီကိုတမကျန်းစာအုပ်တွေပေးပို့လိုတဲ့ခရီးယန်ဖျားချောင်းတချို့ကလည်းအထောက်ပံ့တွေပေးကြတယ်လို့တောင်ကိုရီးယားနိုင်ငံအခြေစိုက် VOA သတင်းတောက် Brian Payden ကသတင်းပေးပို့ထားပါတယ
်ကျမတို့ VOA မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOA ကနေပြီးတော့မြေတားတေးလက်ဆောင်ကဏ္ဍမှာလေးတချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုထွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းထင်မြင်ယူဆချက်တွေကိုရင်းဖွင့်စာရေးတင်ကြတယ်ဆိုရင်တော့ကျမတို့ VOA ကိုစာရေးသားဖို့ဖိတ်ခေါ်ပါတယ်နော်စာလိုက်ကနေစာပို့မယ်ဆိုရင် VOA American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာလိုက်ကြီးဆိုပြီးတော့စာရေးသားနိုင်ကြပါတယ် email ပို့ဖို့မယ်ဆိုရင်bamiset@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Burmese News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။
VOA ကနေတောက်ကြနေမနက်ခင်းအစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။မကြခင်မှာကျမ်းမာရေးနဲ့ဒီမနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်တွေလေ့လာရဖို့ရှိပါတယ်ရှင
်။ VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ ညပိုင်း 9:00 ကနေ 10:00 အထိအစီအစဉ်ကိုတော့လိုင်းတို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည 9:00 အစီအစဉ်ပြပချင်းည 10:00 မှာလိုင်းတို့မီတာ2532နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။2018 April 6ရက်တောက်ကြနေ့မနေ့ခင် VOA မြန်မာပိုင်းထုတ်လွှင့်ချက်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒီမနေ့6နိုင်ခွဲကနေပြီးတော့9နိုင်အထိထုတ်လွှင့်ပေးမယ့်အစီအစဉ်တွေထဲမှာမနေ့ခင်အင်္ဂလိပ်စာသင်ခန်းစာအစီအစဉ်တစ်ခါအ
င်းကြီးနဲ့ချွေးနဲ့ပြီးတဲ့နေရာကောင်းလေးတွေနေရာအဲ့လိုနေရာတွေမှာငွေကျွန်းတာတို့ဟာမျိုးတွေပိုးဝင်တာမျိုးတွေဖြစ်များတယ်ကြာငင်းကြောကဖြစ်တာတို့ကိုယ်ရောကဖြစ်တာတို့ဟောအဲ့ဒါတွေလည်းဖြစ်များပါလေ
ပူပြင်းတဲ့နေရာတွေရောက်လာရင်ဘလို့အရေးကပြားယောဂတွေဖြစ်တတ်တယ်လဲဘလို့ကာကွယ်နိုင်မလဲဆိုတာကိုတော့ကျန်းမာရေးအစီအစဉ်မှာအပြည့်အစုံသိရပါမယ်တိုင်းရင်းသားဒေသတွေကအကြောင်းတွေကိုသိရမယ်တိုင်းရင်းသတင်းလွှာအစီအစဉ်ကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါသေးတယ်အရင်ဆုံးတော့ဒီမနေ့ပိုင်းအစီအစဉ်တိုင်းမှာတင်ဆက်ပေးနေတဲ့အင်္ဂလိပ်စာသင်ခန်းစာကိုအလှည့်ပေးပါရစေ။ American စကားပြောမှသုံးနှုန်းပြောကြတဲ့ EDM အသုံးနှုန်းတွေကိုဒေါ်လှလှတန်းကတင်ပြပေးပါမယ်ရှင
်။ဒီကနေ့မင်းတင်ပြမယ် EDM အသုံးက
In the nick of time
ဖြစ်ပါတယ်။စာလုံးပေါင်းက I and in THE the NICK nick OF of TIME time ဖြစ်ပါလေအချိန်မီလက်မတင်လေးတင်လို့ idiom အဓိပ္ပာယ်ပောက်ပါလေပါတီပွဲလွတ်မလို့လက်မတင်လေးတင်မိလိုက်တဲ့ George Go ပြီးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် We had a flat tire on our way to Henry's party but we still got there in the nick of time 5 minutes to 12 just in time to raise a glass and say hello to the new year.
Henry ye party atwa ka bing paw de li. Da ba mai lo taw de ba ye. 7 nai thu bu 9 minit a lu nit tik ko yak khwet myaw pi chu so bu a chi mi lem tin ni din yauk twa ke de lo a dei be ya ba le. U ma ko naw ta khaw na si chi cha ya aw.
We had a flat tire on our way to Henry's party, but we still got there in the nick of time. 5 minutes to 12. Just in time to raise a glass and say hello to the new year.
အချိန်မီလက်မတင်လေးတင်လို့ပြောတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
In the nick of time
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မနေ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်းစီစဉ်တင်ဆက်တာဖြစ်ပါတယ်ရှင်။အင်္ဂလိပ်စာသင်ခန်းစာရေဒီယိုနဲ့ TV အစီအစဉ်တွေကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာပေါ်ကနေပြီးတော့လည်းလေ့လာနိုင်အောင်လို့စီစဉ်ပေးထားပါတယ်။အခုတော့အပတ်စဉ်အစီအစဉ်တွေအလှည့်ကိုရောက်ပါပြီ။တိုင်းရင်သတင်းလွှာကိုမတင်ဆက်ခင်ကျမ်းမာရဲ့အစီအစဉ်ကိုထုတ်လင်းပါရစေ။ပြင်းထန်တဲ့အပူဒဏ်ကိုခံစားကြတဲ့မြန်မာနိုင်ငံရဲ့နေရာဒီကာလမှာရေရိုရေရှည်အရေးပြားယောဂါမျိုးစုံဖြစ်နိုင်တာမို့အရေးပြားကိုအထူးကူဆိုင်ဆောင်ရှောက်သင့်တယ်လို့ကျမ်းမာရဲ့ပညာရှင်တွေကအကြံပြုနေကြပါတယ်။နေရာဒီအပူဒဏ်ကြောင့်ဘလို့အရေးပြားယောဂါတွေဖြစ်နိုင်ပြီးတော့ဘလို့ကာကွယ်ဆောင်ရှောက်သင့်ပါသလဲ။မြန်မာနိုင်ငံကအရေးပြားအထူးကူဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးကိုကိုဝင်းမင်းကမေးမြန်းပြီးတော့ကျမ်းမာရဲ့အစီအစဉ်ဖြစ်တဲ့တင်ပြထားပါရရှင
်။ Okay, ထူးကူဆရာဝန်ကြီးဒေါက်တာဆိုးဝင်းဦးခင်ဗျာကျွန်တော်တို့အခုဒီနေရာစီရောက်ပြီဆိုတော့အသားအရည်နဲ့ပတ်သက်ပြီးတော့ဘလို့ပြဿနာတွေအဓိကကြုံရလိမ့်ရှိလဲဆရာကြီ
း။နေရာစီကအားလုံးကြည့်တဲ့အတိုင်းအရန်ပူတယ်လေ။ပြီးတော့ချွေးတွေလည်းအရန်ထွက်ဆွဆူဆိုတဲ့အခါကျတော့အင်းကြီးနဲ့ချွေးနဲ့ထီးတဲ့နေရာကောင်းလေးတွေနေရာအဲ့လိုနေရာတွေမှာငွေကျွန်းတာတို့ဟာမျိုးတွေပိုးဝင်တာမျိုးတွေဖြစ်များတယ်ကြာ။နောက်ရေပြားမှုဆွဲကပ်တဲ့ယောဂမျိုးတွေပေါ့နော်။ငင်းယောဂဖြစ်တာတို့၊ကိုယ်ယောဂဖြစ်တာတို့အဲ့ဒါတွေလည်းဖြစ်များပါလေ။နောက်အရန်ပူပြီးတော့အရန်ချွေးထွက်တဲ့အခါကျတော့ချွေးသလင်းတွေကအချိန်ကြာကြီးလှုပ်လှုပ်ရတဲ့အခါကျတော့ပြွန်လေးတွေရောင်ရမ်းပြီးတော့ပိတ်ဆို့သွားပြီးတော့တရက်နှစ်ရက်အတွင်းမှာဒီလူမှုတွေပေါ်လာပြီးမိတ်လိုဟာမျိုးတွေဖြစ်များတယ်။အတူချင်းကလေးငယ်တွေဒီလိုအချိန်မှာဆိုရင်မိတ်တွေကအရန်ဖြစ်များတယ်။နောက်ဒီနေရာကြီးကတော့နေအောင်ကြီးထဲမှာပါတဲ့ကင်းလုံရောင်ဒီရဲ့ကျင်းအားချိန်နှုန်းပေါ့နော် UV index လို့ခေါ်တယ်ဒီကောင်ကသားကိုမြင်တယ်။အဲဒီကင်းလုံရောင်ကြီးထိတွေ့ရကြောင်းသားရည်ပြဿနာတွေကဖြစ်တတ်ပါတယ်။အဲ့ဒီမှာလက်တလောဖြစ်တတ်တာတွေကတော့နီလောင်တာလိုမျိုးနေအောင်ကြီးကြောင့်တချို့ရေအလာကြီးဖြစ်တာမျိုးဖြစ်များတယ်။နောက်တစ်ခါ ရည်ရှိမှဆိုရင်လည်းကို့အရွယ်မတိုင်ခင်ဒါကြီးဦးမင်းကြီးကို့အသက်ထဲစော်ပြီးတော့ဦးမင်းနေတာပေါ့ဒီအကြီးပြားမှရှိတဲ့အမေပြတ်ပုံလေးအတွက်ကြောင့်ဒါကြီးရောက်လာလို့တွေ့လာလို့တင်းတင်းမဖြစ်တော့လာလို့ရောင်းမီလာတော့ဒီသားပေါ်မှာညူခွက်ဒီမဲခွက်ဒီဖြူခွက်ဒီထွက်တာတို့မဲကြောက်ဒီတင်းသိဒီနေလောင်းသမာဘူးတွေဖြည့်ပြီးနောက်ဆုံးဆိုရင်ရည်ရကင်ဆာကင်းနိုင်ကြီးထိအောင်ရှိတယ
်ဟုတ်ကဲ့ဆရာကြီးအခုဒီနောက်ဆုံးပြောခဲ့တဲ့ဒီခရမ်းလုံရောင်ကြီးချောင်းပေါ့နော်ဒီချက်ချင်းဒီနေလောင်းတာဒီရှားရန်တာတွေဖြစ်နိုင်တဲ့အပြင်ရေရှည်မှာလည်းအခုလိုဒီကင်ဆာလောက်ထိပြင်းပြထန်ထန်ဖြစ်နိုင်တဲ့အခါကျတော့အဲ့ဒါနဲ့ပတ်သက်ပြီးတော့ဘလူကာကွယ်သင့်လဲ
နေရာဒီမှာတော့တန်းချင်းမှန်မှန်လုပ်မယ်နောက်နေအောင်ကြီးကိုရှောင်းနိုင်ပြီးကောင်းလီပဲပေါ့နော်ဒီကနေ့ဒီအောင်ကြောင့်တာရီပစ္စည်းမှာဒီမနေ့စနေနေ့ညနေ၄နာရီကြာမှာအများဆုံးဖြစ်တာ哦အဲ့ချိန်မှာနေရအရန်ပူတာ哦အဲ့ဒီအချိန်အပြင်ထွက်တာ哦တန်းနိုင်သမျှရှောင်းပါနောက်တစ်ခါအဝန်စားအပြင်ပေါ်တဲ့အရည်ပြားနေရာတော့နေကလင်းသေးလင်းသေးဖို့လိုတယ်နေကလင်းသေးမှာနံပါတ်၄မျိုးစုံရှိတယ်နံပါတ်30နဲ့အထက်ကို30နဲ့မြန်မာပြည်လိုဟာမျိုးဆိုရင်လေကျွန်တော်မြန်မာပြည်ရဲ့နေရာဒီကတော်တော်များများဒီလိုအချိန်ဧပြီလဆိုရင်ဒီနေ့နိုင်စလေးဘူးလုံးကြီးပါတော့က UV index ကကျောင်းအောင်ရဲ့ချိန်နှုန်းပေါ့နော်30ကျော်70ကျော်ကြီးရဲ့တခါကြီး73လောက်ထိတောင်ရှိပါကျောင်းအောင်ရဲ့ချိန်နှုန်းပြင်းရအများများတယ်ဒီလိုအချိန်မျိုးကကျောင်းနေကနံပါတ်15နဲ့မလုံအောင်နံပါတ်30နဲ့အထက်သုံးရမယ်နောက်ပြင်ထက်နေကမျက်မှန်တက်ဟုတ်တက်တက်တင်တယ်လို့အကြံပြုထားတယ်ဘာလို့ဆိုတော့ကြာလာတဲ့အခါကျအတွင်းတွေဖြစ်တာကြီးအများတယ်ဟွာနေကလင်းသေးမှမှခရင်ရှိတယ်လိုရှင်းတွေရှိတယ်ကျော်ရည်ရှိတယ်။နောက်စပရေးပေါ့။ကန်စင်းပုံစံနဲ့အမျိုးမျိုးရှိတယ်။အဲ့တော့မျက်နှာအတွက်ဆိုရင်တော့မီကာခရင်လိုဟာတွေကကောင်းတယ်။ဒါမှမဟုတ်ဂျယ်လိုပုံစံတွေကကောင်းတယ်။အစီပြန်တဲ့လူတွေဆိုရင်တော့ဂျယ်လိုဟာမျိုးတွေကောင်းတယ်။စပင်လိုဟာမျိုးတွေအတွက်ဆိုရင်တော့စပရေးပေါ့။ကန်စင်းကကောင်းတယ်။အဲကိုကန်နာအတွက်ဘော်ဒီပေါ့နော်။လက်တွေခြေထောက်တွေဆိုရင်တော့မီကာလိုရှင်းကကောင်းတယ်။အဲ့တော့နေဦးရှောင်းတဲ့မီကာလင်းကြီးကတော့ဖြစ်မနေသုံးဆွဲတဲ့။ဒီကူလာလိုမျိုးချွေးထွက်လာလိုမျိုးလို့ဆိုရင်တော့ water resistant ရေစုကရေစုကမီကာလင်းကြီးသုံးတင်တယ်။ဒါကနေကလင်းကြီးကလင်းမယ်ဆိုရင်လည်းအပြင်အခုလင်းကြီးအခုထွက်လာတဲ့ဆိုင်15မိနစ်လောက်ကြိုးထားပြီးတော့မှထွက်ရင်တော့ပူကကွယ်မှုရတယ်။နောက်ဒီမှာနေတဲ့က2နာရီ3နာရီကြာတခါဒီလောက်ဆိုရင်အာနိသင်ရော့သွားတဲ့အတွက်ပြန်လင်းနိုင်ရင်ကောင်းတယ်။အဲ့ဒါအပြင်နောက်တစ်ခါအကာအကွယ်လူလေးတွေသုံးတင်တယ်။ဥထုပ်ဆောင်တာမျိုး၊ကြီးဆောင်တာမျိုးဝတ်စားဆိုရင်လည်းခြေသားအသားကြီးကြီးကိုပေါက်ပေါက်ချုံချုံလေးဝတ်တာမျိုးနောက်တက်နိုင်သမျှရေအောင်မှနေရာမျိုးလုပ်ရရှိတာတွေမနေ့စောစောနဲ့ညနေပိုင်းမှာလှုပ်တာမျိုးကောင်းတယ်နောက်ခုနပြောတဲ့မိတ်လိုဟာမျိုးဖြစ်တယ်ပူပြီးတော့အရန်ဆူဆူကျွေးထွက်ဖြစ်တယ်အဲတော့အပူလောင်နဲ့နိုင်လုံတို့ပေါ်လီအက်စတာတို့တိုးမွေးတို့စားရတယ်ကဖြစ်တတ်တယ်ဗျမင်းဒါမှမဟုတ်ချွေးကြောက်ညံနဲ့ခြေသေးပေါက်ပေါက်ချုံချုံနေရာတော့ကောင်းတယ်ဒီအင်းနဲ့ကျိုးလာမျိုးအေးတဲ့နေရာမှာနေတာမျိုးအပြင်ကိုကနာအင်းညာကိုကျွန်တော်တို့တဏ္ဍာရီကြီးလိမ့်ပေးတာမျိုးမေစင်ရဲတို့ကာလာဒွိုင်းတို့အဲ့လိုဟာမျိုးလေးတွေကိုကြီးချိုးပြီးလိမ့်ပေးတာမျိုးဒါမှမဟုတ်လည်းမိတ်ကြောက်စီတဲ့ပေါ့တာရှိတယ်သူကလည်းအေးစီတာပေါ့နော်အဲပြန်လာပြီးဘာနေအပြင်ကနေပြန်လာတယ်နောက်ဒီဘက်လိုဟာမျိုးကြီးဆိုရင်တော့ဘာချိုးတဲ့လူချင်းလေးကြီးပြန်လိမ့်နေတယ်အဲ့မှာအေဘူးပြေပါပေါ့ရှားဆောင်လည်းပတ်ပါတဲ့ခရင်လေးကိုသုံးရင်တော့ပူပြီးတော့ကောင်းတယ်
ဟုတ်ကဲ့ဒီခရမ်းလုံရောင်ချီနဲ့နောက်ဒီမိတ်အတွက်ပေါ့နော်ပြီးတဲ့ခါကျတော့ဆရာဆက်ဆက်ချင်းပြောခဲ့တဲ့ဒီနေရာဒီမှာဟိုဖြစ်လေရှိတဲ့မှွေးကျွတ်နာတို့နောက်ဒီနှင်းနေပွေးလိုမျိုးပေါ့နော်ဒီမှုပိုးဝင်တာတို့အဲ့ဒါအတွက်ကောဆရာကြီးဘယ်လိုချမ်းပေးနိုင်လဲကာကွယ်နိုင်မှုအတွက်
တလုံးနဲ့ပြောရင်တော့ဒီကိုရီတန့်ချင်းကအဓိကပဲခုနေရာဒီကျတော့အရန်ပူပြီးတော့ချွေးရအရန်ထွက်ပြီးဆူဆူတဲ့အခါကျတော့ရေရတဲ့ခုခံကာကွယ်မှုတာဝန်ကကျလာချွေးထွက်ပြီးတော့ပိုးဝင်လေတဲ့အတွက်ကြောင့်မလို့ဒီလိုအတိုင်းစပ်ပြန်လေးကြီးမှမှချိုးတာမျိုးလို့သူကပူပြီးတော့ဆွဆူပြီးတော့အချိန်မှဖြစ်တာ哦အဲ့တော့အဲ့အချိန်မျိုးချော့ပြရမယ်ပူတဲ့အတွက်ကိုအေးအောင်လို့အင်းများတဲ့နေရာမှာနေမယ်အေးအောင်မှနေမယ်ပန်းကန်နဲ့နေမယ်ရတောင်နဲ့နေမယ်အဲကုန်းနဲ့နေမယ်အဲ့လိုမျိုးပေါ့တော့ဆွဆူတဲ့အချိန်မျိုးဆိုအတွက်ကို6တွေအောင်ပြန်လို့ပြရချွေး6လည်းပဲခြေတွေဟာမျိုးလေးတွေဝတ်မယ်ပေါင်းပေါင်းချောင်ချောင်လေးတွေဝတ်မယ်ဒီကြောင့်အင်းကြီးလဲပေးမယ်ချွေးစုပ်ပေးမယ်ပေါ်တာမျိုးလေးတွေလိမ့်ပေးမယ်
ဟုတ်ကဲ့ဒီနေရာမှာနွေရာသီမှာပေါ့နော်ဒီအရေးပြားကိုပြည့်စုံစောင့်ရှောက်နိုင်ဖို့အတွက်ဘလို့မျိုးအလှစီလူးတင်လဲဆရာကြ
ီးအလှစီလို skin care လို့ပစ္စည်းတွေကိုအစီများတာအစီပြန်ဖြေတာတွေတက်အသားအေးပြီးတော့နည်းနည်း6စီတိုင်းဟာမျိုးကိုရွေးချယ်တင်တာပေါ့မျက်နှာအတွက်ဆိုရင်အစီမပါတဲ့1 3 skin care တွေကိုရွေးချယ်ပါတကယ်လို့အစီပြန်တဲ့မျက်နှာအတွက်ဆိုရင်တော့ပေါ်တာအမုံလို့ပေါ်တာအချောက်လို့အလှကုန်ကိုရွေးချယ်တင်တယ်ဒီရင်တည်းဆိုရင်တော့ ကျေဟာမျိုးတွေတုံးတယ်ဘာလို့လဲကျေကလင်းပြီးပြီးချင်းအချောင်မြန်လို့ဖြစ်တယ်။နောက်ခန္ဓာကိုယ်အတွက်ဆိုရင်တော့အစီမဲတဲ့အစီမပါတဲ့ဒူးရှင်းနေတုံးမှာမနှခါတို့ပေါတာတို့လိမ့်နိုင်ရင်ကိုယ်ခန္ဓာပေါ်လဲထပ်ပြီးတော့လိမ့်လို့ရပါတယ်။ဗလာဂျီဖြစ်တဲ့ဒီလေးဒီမတည့်တာဖြစ်နေတဲ့ဒီလေးဆိုရင်တော့အယောင်အနံ့မပါတဲ့စကင်ကျဲပစ္စည်းတွေကိုတုံးတယ်။အဲ့တော့ဘယ်လို့စကင်ကျဲပစ္စည်းတတ်နိုင်ရင်နေကလိမ့်ကြီးရောနှောနေတာကိုတုံးတယ်။ဒီရာဒီမှာပြောချင်တာကနေကလင်းကြီးမှန်မှန်လေးကိုယူကြည့်ပါရစ
ေ။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ကိုဝဲမဲစီစဉ်တင်ဆက်တဲ့ကျမ်းမာရေးအစီအစဉ်ဖြစ်ပါရဲ့ရှင်။ဧပြီလ6ရက်တောက်ချာနေ့မနေ့ပိုင်း VOA အစီအစဉ်တွေကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါရစေ။အခုတခါတော့ဒီတိုင်းရင်းသားဒေသတွေမှာထူးထူးခြားခြားဖြစ်တဲ့သတင်းတွေကိုစူးစီးတင်ဆက်ထားတဲ့တိုင်းရင်းသတင်းလှအစီအစဉ်လည်းရောက်ပါပြီ။နေဆက်ဒေသကတိုင်းရင်းသားသတင်းတောက်တွေစူးစီးတင်ဆက်ထားပါရဲ့ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်းသတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်းသားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်းသားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျွန်မကအာမီပါဖီဘာဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်းသတင်းလွှာမှာနားဆင်ရမှာတွေကတော့တင်းရှောင်နေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်သွင်းခဲ့ပါတယ်။မွန်လူမျိုးအလိုက်မျိုးသားအစ်စ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးကျင်းပခဲ့တယ်ဆိုတာနဲ့ဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်တန်းဒေသကနေမောင်နှုံးမြို့နယ်မှာလာရောက်ခိုးလုံနေကြတဲ့ရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာမာမိသားစုတွေအတွက်အရေးပေါ်စာနယ်ရိက္ခာနဲ့အဝတ်ထည်တွေလိုအပ်နေတဲ့အခြေအနေအကြောင်းတွေကိုကြားကြရမှာပါရှင
်။ကျမကနန်းဟွန်ပါရှင်တည်င်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါ။ဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ခွာသွားတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံဖို့နဲ့မောင်တော်တောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်မတ်လ3ရက်နေ့ကကျင်းပတဲ့ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်တွင်းခဲ့ပါတယ်။နိုင်ငံသားဖြစ်သူတွေကိုလက်ခံတာအငင်းပွားစရာမရှိပေမဲ့နိုင်ငံသားမဟုတ်သူတွေကိုတော့လက်ခံလိုက်ရင်တည်ဆဲဥပဒေနဲ့မကန့်ညီသလိုအကြမ်းဖက်မှုတွေမှာပါဝင်ပတ်သက်ခဲ့သူတွေကိုလည်းမောင်တော်ဒေသမှာပြန်ပြီးလက်မခံဖို့ဒေသခံတွေတောင်းဆိုထားတဲ့အတွက်လူထုသဘောထားတွေကိုလွတ်တော်မှာအခုလိုတင်တွင်းရတာဖြစ်တယ်လို့ပြည်내လွတ်တော်ကိုယ်စားလှယ်ဦးအောင်သိန်းထွန်းကပြောပါတယ်2019ခုနှစ်ဩဂတ်လ25ရက်နေ့ကမောင်တော်ခရိုင်အတွင်းမှာရှိတဲ့နေချားဆောင်စခန်းတွေကိုတိုက်ခိုက်မှုတွေဖြစ်ပွားခဲ့ပြီးတဲ့နောက်မြန်မာနိုင်ငံဘက်ကတိမ့်နဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဘက်ကိုထွက်ခွာသွားခဲ့ကြတာပါဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်သွားတဲ့မွတ်စလင်တွေကိုစစ်စစ်လက်ခံဖို့အတွက်ဘင်္ဂလားမြန်မာနှစ်ဖက်အစိုးရတွေသဘောတူညီမှုရရှိထားတယ်လို့မြန်မာအစိုးရဘက်ကလည်းပြန်လာသူတွေကိုစစ်စစ်လက်ခံဖို့အတွက်အဆောက်အဦတွေကိုမောင်တော်မြို့နယ်မှာဆောက်လုပ်ထားပေမဲ့အဲ့ဒီအစီအစဉ်ကိုစတင်နိုင်ခြင်းမရှိသေးပါဘူး
။မွန်ပြည်နယ်ရေးမြို့နယ်တွင်မှမွန်ပြည်တပ်ပါတီကနေကျင်းပပြုလုပ်မဲ့လူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးဝဲဆိုင်ရာညှိနှိုင်းဆွေးနွေးစရာကိုဧပြီလ2ရက်နေ့ကပြည်နယ်ဆိုရဖွဲ့ရုံးမှာကျင်းပပြုလုပ်ခဲ့ပါတယ်။ဒီဆွေးနွေးကနေရေးမြို့နယ်မှာမွန်ပြည်တပ်ပါတီကမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပဖို့အတွက်အကြိုညှိနှိုင်းတာဖြစ်ပြီးဆွေးနွေးပြုလုပ်မဲ့ရက်ကိုတော့မပြောနိုင်သေးဘူးလို့မွန်ပြည်နယ်ဆိုရဖွဲ့ညွှန်ကြားရင်းမှူးဦးမြင့်သန်းဝင်းကပြောပါရယ်မွန်ပြည်ပါတီကပြုလုပ်မဲ့လူမျိုးလိုက်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကိုဧပြီလ6ရက်နေ့ရေးမြို့မှာပြုလုပ်ဖို့စီစဉ်ထားပေမဲ့ဆွေးနွေးပွဲမတိုင်ခင်မှာကျင်းပတဲ့အကြိုလူစုတွေ့ဆုံပွဲစီစဉ်မှာတမတော်ဘက်ကကန့်သတ်မှုရှိလာတဲ့အတွက်လူစုတွေ့ဆုံပွဲမကျင်းပနိုင်သေးလို့အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကျင်းပမယ့်ရက်ကိုရွှေ့ဆိုင်းထားရပါတယ်ဒီညှိနှိုင်းစည်းဝေးမှာအမျိုးသားပြန်လည်သိမ့်မြရေးနဲ့ငင်းချမ်းရေးပို့ဌာနကဒုတိယဥက္ကဋ္ဌဦးကျော်သိစွေငင်းချမ်းရေးကော်မရှင်ဥက္ကဋ္ဌတောက်သားတင်မျိုးဝင်းမွန်ပြည်နယ်ဆွေရဖွဲ့မွန်ပြည်ပါတီနဲ့မွန်ပြည်နယ်မျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲကြီးကြပ်ရေးကော်မတီဖွဲ့ဝင်နဲ့ဆက်ရောက်ခဲ့ပါတယ်
ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်မုံလန်းအုပ်စုနှမ်ကြန့်ဟန်ရွာမှာမိုင်းပေါက်ကွဲမှုကြောင့်ဖြတ်တန်းသွားတဲ့အစိုးရစစ်ကြောင်းကတက်ကြအဆင့်အရာရှိတဦးတည်ဆုံးပြီးတပ်သားတဦးထိခိုက်ဒဏ်ရာရရှိခဲ့ပါတယ်။ဧပြီလ3ရက်နေ့ကဝမ်ဆောင်ရွာမှာပောက်ကွဲမှုဖြစ်ပွားခဲ့တာကအစိုးရစစ်ကြောင်းဟာမိုင်းပောက်ကွဲမှုဖြစ်ပွားပြီးတဲ့နောက်ရွာသား300ခန့်ရှိတဲ့ဝမ်ဆောင်ဟန်ရွာထဲမှာတနက်တည်းပစ်ခတ်တာကြောင့်ရွာသားတွေကြောက်လန့်ပြီးစီဆုံရွာပုံကြီးကျောင်းနဲ့တီဘောမြို့နယ်ဘက်ကိုထွက်ပြေးသိမ်းရှောင်နေခဲ့တာဧပြီလ4ရက်နေ့အထိနေရာမပြန်ရဲကြသေးပဲရှိနေပါတယ
်။ချင်းနိုင်ငံရေးပါတီ3ခုဖြစ်တဲ့ချင်းသူသက်ရေးပါတီ CPP ချင်းဒီမိုကရေစီအဖွဲ့ချုပ် CLD နဲ့ချင်းမျိုးရဒီမိုကရက်တစ်ပါတီ CNDP တို့ပူးပေါင်းပြီးတော့ ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ် CNLD အမည်နဲ့ပါတီမှတ်ပုံတင်သွားမှာဖြစ်ပါတယ်။ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်အမည်ဟာ1999ကဖျက်သိမ်းခံရတဲ့ပါတီအမည်ဖြစ်တဲ့အတွက်ရွေးကောက်ပွဲကော်မရှင်ကလည်းဘယ်လိုသဘောထားမဲ့ဆိုတာမသိရှိသေးဘူးလို့အစည်းအဝေးသက်ရောက်သူတွေကပြောပါတယ်။ချင်းမျိုးရာဒီမိုကရေစီဖွဲ့ချုပ်ဟာ1999ကရွေးကောက်ပွဲဝင်ခဲ့ရမှာ300နိုင်ရခဲ့ပေမဲ့လည်းအာဏာမလွှဲပဲသတ်မတော်ဆိုးရွားကနေဦးဆောင်ပြီးတော့အမျိုးသားညီလာခံကျင်းပဖို့စီစဉ်မှုအပေါ်မှာကန့်ကွက်ခဲ့လို့1992ခုနှစ်မှာပါတီဖျက်သိမ်းခံထားရပါတယ်။ချင်းမျိုးနယ်သွင်းမှာနိုင်ငံရေးပါတီတွေကွဲပြားနေတာကြောင့်2015ရွေးကောက်ပွဲမှာရှုံးနေခဲ့ပြီးအခုလိုချင်းပါတီတွေပူးပေါင်းလာတာဟာလာမယ့်ရွေးကောက်ပွဲတွေမှာရက်လက်ကောင်းတွေပေါ်ထွက်လာလိမ့်မယ်လို့မျှော်လင့်ကြောင်းချင်းနိုင်ငံရေးကဲခတ်သူတွေကဆိုပါတယ်။
မွန်အမျိုးသားကိုစားပြုတ်ပါတီဖော်ဆောင်နိုင်ဖို့အတွက်မွန်အမျိုးသားများအကြစည်းလုံးညီညွတ်ရေးတည်ဆောက်နိုင်ဖို့ရည်ရွယ်ပြီးလာမယ့်မေလပထမပတ်မှာဒုတိယအကြိမ်မွန်နိုင်ငံရေးညီလာခံကျင်းပသွားမယ်လို့မွန်အမျိုးသားကိုစားပြုတ်အကောင့်ထယ်ဖို့ရေး22ဦးအဖွဲ့ကဧပြီလ1ရက်နေ့နေ့စွဲနဲ့နှုတ်ဆော်ပန်ကြားလွှာထုတ်ပြန်လိုက်ပါတယ်။အခုကျင်းပမယ့်ဒုတိယအကြိမ်ညီလာခံမှာဆိုရင်မွန်ကိုစားပြုတ်ပါတီရဲ့ဖွဲ့စည်းပုံအခြေခံစည်းမျဉ်းကိုအတည်ပြုရမယ်လို့အဲ့ဒီနှုတ်ဆော်ပန်ကြားလွှာမှာရေးသားထားပါတယ်။တရားဝင်မွန်နိုင်ငံရေးပါတီတွေဖြစ်ကြတဲ့မွန်အမျိုးသားပါတီ MNP မွန်ဒေတာလုံဆိုင်ရာဒီမိုကရေစီပါတီ AMDP အမျိုးသမီးပါတီမွန်စတဲ့ပါတီတွေအပြင်ပါတီမရှိဘဲပြင်ပမှာပြန့်ကျဲနေတဲ့မွန်နိုင်ငံရေးအင်အားစုတွေပါဝင်တဲ့မွန်အမျိုးသားကိုစားပြုတ်ပါတီတရားဖော်ဆောင်သွားဖို့အတွက်ပြီးခဲ့တဲ့ဇန်နဝါရီလအတွင်းကကျင်းပခဲ့တဲ့ပရမအကြိမ်မွန်နိုင်ငံရေးညီလာခံကဆုံးဖြတ်ချက်ချမှတ်ခဲ့တာဖြစ်ပြီး6လတာကာလတော့တွင်းမှာအကောင့်ထည့်ဖော်သွားမယ်လို့ဆိုပါတယ်
အခုတင်လာတဲ့ဥစလက်တင်ဆက်ပြီးသွားမှာပါဘင်္ဂလားဒေ့ရှ်နိုင်ငံစစ်တကောင်တောင်နှန်းဒေသကနေရခိုင်ပြည်နယ်မောင်နှုံမြို့မှာလာရောက်ခိုးလုနေကြတဲ့ရခိုင်မျိုးနွယ်စုဝင်မျိုးနဲ့မာရမာမိသားစု300ကျော်အတွက်အရေးပေါ်စားနပ်ရိက္ခာနဲ့အဝတ်ထည်တွေလိုအပ်နေတယ်လို့မိုးရသည်မရောက်မီလုံခြုံစွာနေထိုင်နိုင်ဖို့နေအိမ်တွေအရေးတကြီးလိုအပ်နေတယ်လို့မောင်နှုံမြို့အရေးပေါ်ကူညီထောက်ပံ့ရေးအဖွဲ့ကတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်မောင်အေးကလည်းအခုလိုစုစည်းတင်ဆက်ထားပါတယ်
ဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန့်ဒေသကနေပျောက်ရွှေ့အခရေချလာသူတွေကိုအရေးပေါ်အကူအညီတွေသောပစ်ခဲ့တဲ့မောက်တော်မြုတ်ခံဦးစင်လာဖြူကပျောက်ရွှေ့လာသူတွေအတွက်လိုအပ်ချက်တွေကိုရခိုင်ဘာသာနဲ့အခုလိုပြောပါတယ
်။ဦးလိုအပ်ချက်တွေကိုတော့ဒီမြို့တဲ့ဒုနီကိုအဆောင်လို့ဟော
အခုလိုအပ်ချက်တွေကသူတို့အတွက်မိုးကြရင်သူတို့နေဖို့အဆောက်အုံတွေလိုမယ်။လက်တလုံးလူနေတွေကစားဝတ်နေရေးကျန်းမာရေးနဲ့ဝတ်ထည်တွေလိုအပ်နေပါတယ်။
မဲလာအစောပိုက်ကဘင်္ဂလားဒေ့ရှ်နိုင်ငံစိုက်တကောက်တောက်တန့်ဒေသယော်ဒါခရိုင်ကနေရခိုင်ပြည်မောက်တော်မြို့နယ်ကသုပန်နကအောက်တပြေနဲ့စိုက်တုံးနောက်ခွဆုံကျေးရွာတွေမှာရခိုင်မြို့နယ်စုဝမိသားစု300ကျော်လာရောက်ခိုလုံခဲ့ရတာပါအောက်တပြေကျေးရွာစာတန်ကျောက်မှာခိုလုံနေသူတွေကိုမိုးရသည်မရောက်မီနေရာရွှေ့ပြောက်ပေးဖို့သားဆရာတွေကိုတောက်ဆူထားတယ်လို့အောက်တပြေကျောက်ဆရာတော်ကရခိုင်ဘာသာနဲ့အခုလိုမိန့်ပါတယ
်ဦးအိမ်တွေဆောက်ပေးဖို့ဆိုတာကအစိုးရကိုဘယ်လိုအစီအစဉ်ချမယ်ဆိုတာဟာဦးစင်းတို့ခုချိန်မှာပြောလို့မရသေးဘူးเจ้ามาရှိတဲ့သူတွေကတော့အခုမောင်တော်တောင်ပိုင်းဘက်ကိုချပေးပါဆိုပြီးပြောဖို့ရှိတယ်သူတို့လည်းတောင်းဆိုတယ်ဦးစင်းတို့လည်းပြောထားတာရှိတယ
်ပျောက်ရွှေ့လာသူတွေအထက်ကခလေးနဲ့သားကြီးရွေအိုတို့ဝမ်းရောကဖြစ်ပွားမှုတွေရှိနေတယ်လို့လည်းဦးစင်လာဖြူကအခုလိုစပြောပါတယ်
ကျွန်တော်ကမလေးကဖုံးဆက်လာတယ်အဲ့ဒီမှာဝမ်းနဲ့ပတ်သက်ပြီးကျန်းမာရေးမကောင်းတဲ့သူတွေရှိနေတယ်သားကြီးပိုင်းနဲ့ကလေးတွေများနေတယ်လို့ပြောတယ်အဓိကကတော့သောက်သုံးရေမကောင်းတဲ့အတွက်ဖြစ်တယ်လို့ပြောတယ်ဒီရက်ပိုင်းသွင်းမှာကျွန်တော်တို့နောက်ဆက်သွားဖို့ရှိတယ်စေဝါပစ္စည်းတွေသွားလှုပ်ဖို့ရှိနေပါတယ်
မောက်တော်မျိုးအရေးပါကူညီရေးအဖွဲ့ပါဝင်တခြားအရေးပါအဖွဲ့စိတ်တွေနဲ့စေတနာရှင်တွေကသူတို့အတွက်အရေးပါလိုအပ်ချက်တွေကိုကူညီပေးနေပေမဲ့ရေရေရက်တေးရင်နဲ့မိုးမယောမီအမိုးအကာအောက်ကိုရောက်ဖို့အတွက်ကတော့အစိုးရတာဝန်ရှိသူတွေစီစဉ်ပေးဖို့လိုတယ်လို့သူကပြောပါတယ်။စိုက်တကောက်တောက်တန့်ဒေသမှာနေထိုင်ကြတဲ့မရမမရူသားစားတဲ့ရခိုင်မျိုးနွယ်စုဝင်တွေဟာသူတို့ဒေသတွေမှာအလောအကိတ်ရှားပါမှုအပါအဝင်တခြားလိုအပ်ချက်တွေကြောင့်2010ခုနှစ်ကတည်းကမိသားစုအလိုက်ရခိုင်ပြည်ဖောက်ကိုပျောက်ရွှေ့အခရေချနေထိုင်မှုတွေရှိတယ်လို့လည်းမောက်တော်ဒေသခံတွေကပြောပါတယ်။
ဆက်ပြီးတော့ကပ္ပအဖိုးတန်ဆုံးကြောက်စိန်ထွက်ရှိရာကချင်ပြည်နယ်မှာပထမဆုံးအကြိမ်ကြောက်မြတ်အယောင်ပြပွဲကိုမတ်လကုန်အထိ9ရက်ကြာကျင်းပခဲ့ပါတယ်။အစစ်နဲ့ကြောက်စိန်တွေကိုသာရောင်းချနေတဲ့အပေါ်ဝေဖန်မှုတွေရှိနေပေမဲ့ဒေသခံတွေအလုတ်ကန်ခွင့်လန်းရရှိရေးအတွက်ပထမအစပြုခြေလှမ်းတစ်ခုလို့လည်းကြောက်မြတ်ရနာလုပ်ငန်းရှင်တွေကရှုမြင်နေကြပါတယ်။အမည်ရဲ့စူးစီးချက်ကိုနိုင်ကွင်းကနေတင်ဆက်ထားပါတယ်။
ကျောင်းမြေရတနာရောင်းပြပွဲပြုလုပ်ရတဲ့ရွယ်ချက်နဲ့ပတ်သက်ပြီးကျောင်းမြေရတနာလုပ်ငန်းရှင်များအသင်းမြကြီးနားရဲ့ဒုတိယဥက္ကဋ္ဌဦးလက်ခရီလက်အောင်ကခုလိုပြောပါတယ်
။
ကိုယ်လိုပဲတစ်ခါမှလုတ်ခွင့်မရှိခဲ့ဘူးပေါ့အဲဒီတစ်ခါကတော့ကျွန်တော်တို့မိချင်းနာမျိုးမှာကြောင်းမြတ်ရတနာအချောသေးကိုဒီကြောင်းမြတ်ရတနာအချောစင်းအရင်ပေါ့နော်ကျွန်တော်တို့ရိုင်းစီဒီစင်ကိုပေါ့နော်မြန်မာကြောင့်ဝင်ဖြင့်ရောက်ချခွင့်ပြုတယ်ပေါ့နော်မြန်မာကြောင့်ဝင်ဆိုတာကနိုင်ငံသားတွေဝေယူခွင့်ရှိပါဘူး
မြန်မာပြည်မှာရှိတဲ့တိုင်းသားတွေရဲ့လုပ်ငန်းတွေအချို့တွေလုပ်ငန်းအချို့တွေဆိုတာကတတိပပူတွေပေါ့နော်ဆင်ညာထက်အဆင်မြင့်ထုတ်ကုန်ပုံလုပ်ပုံကုန်ချမ်းတွေပေါ့နော်ရရှိအောင်ဆိုတဲ့ရည်ချက်ဖြစ်ပါတယ်ဒီကြောင့်မြန်မာရတနာရောင်းပြပွဲကိုမန္တလေးနေပြည်တော်ရန်ကုန်ကကြောင်းမြန့်လုပ်ငန်းရှင်တွေလာရောက်ကြီးကြီးဝယ်ယူနေပြီသရုတ်နိုင်ငံကကြောင်းမြန့်လုပ်ငန်းရှင်တချို့လည်းလာရောက်လှိ ကျောက်စင်းတွေကိုရောင်းဝယ်ပြသခွေပေးတဲ့ပုံမှာလဲကချင်ပြည်နယ်ကကျောင်းမြေလုပ်ငန်းရှင်တချို့ကနေဝေဖန်နေကြပါတယ်။၂၀၁၉ခုနှစ်ကျောင်းမြေဥပဒေမူကြမ်းပြင်ဆင်ပေးရေးကြိုးပမ်းနေတဲ့ကချင်မြို့သားကွန်ကရစ်ပါတီဥက္ကဋ္ဌဒေါက်တာအမ်ကွန်လာကတော့အခုလိုသုံးသပ်ပါတယ်။
ဒီကတော့ဒီနဲ့ဘီယူပဲဆိုတာအရင်ရောင်းနိုင်တယ်။ရောင်းနိုင်တဲ့တမန်ကလားဒီနောက်ပြင်လာတော့ဖိုက်တော့ကျွန်တော်ချက်လို့ရှိတယ်။အားလုံးဒီတက်ကအကျိုးစီးပွားရှိအောင်ဆိုပြီးတော့မှတီတီအစိမ့်ပေါ်အရင်ဖဲလို့ခေါ်တဲ့အနေနဲ့လုပ်တယ်လို့ကျွန်တော်တို့ကတော့အဲ့လိုမြင်တယ်ကျွန်တော်သုံးသပ်တာပေါ့နော်။အစိမ့်နဲ့ကြောက်စိမ့်နဲ့ရောင်းချမှုအပေါ်မှာဝေဖန်မှုတွေရှိနေပေမဲ့ဇာဟာပရ
ပါပဲဖြစ်ဒီတိကနေပထမဆုံးဆီလန်းကိုလမ်းကြမယ်ဆိုပြီးကျွန်တော်တို့ခင်ဗျားနာနဲ့ကျွန်တော်လောက်ကြတာဖြစ်ပါတယ်ကချင်းပြည်နယ်ဖားကားဒေတာဟာကပအဖို့တန်ကြောက်စိမ့်အဓိကဆွဲရှိတဲ့ဒေတာတစ်ခုဖြစ်ပေမဲ့ကြောက်စိမ့်ဈေးကွက်မရှိခြင်းကပတန်းဝင်ကြောက်မြင့်ထယ်များမထုတ်လွှင့်နိုင်ခြင်းတို့အပြင်ကြောက်စိမ့်နဲ့ပြုလုပ်တဲ့ပပူးထယ်တွေကလည်းကပတန်းဝင်အစီမရှိသေးခြင်းအချောထယ
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ဘင်္ဂလားဒေ့ရှ်နိုင်ငံကိုတိမ်းရှောင်နေတဲ့မွတ်စလင်တွေကိုပြန်လည်လက်ခံတဲ့အခါမှာနိုင်ငံသားမဟုတ်သူတွေကိုလက်မခံမှုနဲ့မောင်တောတောင်ပိုင်းမှာနေရာချမှတ်ထားပေးဖို့အတွက်ရခိုင်ပြည်နယ်လွတ်တော်မှာအရေးကြီးအဆိုအဖြစ်တင်တွင်းခဲ့ပါတယ်။မွန်လူမျိုးအလိုက်အမျိုးသားစစ်နိုင်ငံရေးဆွေးနွေးပွဲဆိုင်ရာညှိနှိုင်းအစည်းအဝေးပြင်းမြောက်ရေးအတွက်မွန်ပြည်နယ်အစိုးရအဖွဲ့ရုံးမှကျင်းပပြုလုပ်ခဲ့ပါတယ်။
တော်ရရှိတွေအခုနားဆင်ခဲ့ကြတာကတော့ဘီအန်အိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျွန်မကအမီရာ
။နေဆက်ခြေဆိုင်တိုင်းသားသတင်းတောက်တွေစူးစီးတင်ဆက်တဲ့တိုင်းသတင်းလွှာအစီအစဉ်ကိုနားဆင်ကြရတာပါရှင်။ VOA ကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကို burmese.voanews.com မှာလည်းရုပ်သံနဲ့ရောစာသားနဲ့ပါသတင်းတွေကိုဖော်ပြပေးပါရယ်။နေ့စဉ်ထုတ်လွှင့်ပေးနေတဲ့ရုပ်သံအစီအစဉ်တွေကိုလည်း VOA ရဲ့အင်တာနက်စာမျက်နှာ VOA Burmese News Facebook Page နဲ့ YouTube Website တွေပေါ်မှာအချိန်မရွေးကြည့်ရှုနိုင်ကြပါရယ်ရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
အမေရိကန်နိုင်ငံထဲမှာတန်တမာလုပ်ငန်းကိုဘန်းပြပြီးထောက်လှမ်းရေးလုပ်နေတဲ့ရုရှားနိုင်ငံသား48ယောက်ကိုဧပြီလ2ရက်နေ့နောက်ဆုံးထားပြီးနိုင်ငံကနေထွက်ခွာသွားဖို့အမေရိကန်ပြည်ထောင်စုကကြေညာခဲ့ပါတယ်ဒါအပြင်အမေရိကန်ပြည်ထောင်စု၄ရက်အခြေစိုက်စခန်းနဲ့အမေရိကန်လေယာဉ်ထုတ်လုပ်ရေးကုမ္ပဏီ Boeing တို့နဲ့နှီးတဲ့ Washington ပြည်နယ် Seattle မှာရှိတဲ့ရုရှားကောင်စစ်ရုံးကိုပါပိတ်ခိုင်းခဲ့တာပါဒါဟာရုရှားတရှူဟောင်းဆာဂေးစခရပိုလ်နဲ့တမိဖြစ်သူယူလီယာတို့ကိုစစ်တုံးအဆင့်အာယုံကြောထိခိုက်စေတဲ့လက်နက်သုံးပြီးဗြိတိရှ်မြေပေါ်မှာရုရှားကတိုက်ခိုက်ခဲ့တာကိုအမေရိကန်သမ္မတဒေါ်နယ်ထရမ့်ကတုံ့ပြန်တဲ့အနေနဲ့လှုံ့ဆော်ခဲ့တာပါဆေးရုံတင်ထားရတဲ့ဒီနှစ်ယောက်ဟာအခုထိအခြေအနေဆိုးနေစေဖြစ်ပါတယ်တစ်ဆက်တည်းမှာပဲကုလသမဂ္ဂဌာနချုပ်နဲ့သဘောတူညီချက်အရနေထိုင်ခွင့်ပြုထားတဲ့ရပိုင်ခွင့်ကိုချိုးဖောက်ခဲ့တဲ့ကုလသမဂ္ဂဆိုင်းယားရုရှားအဖွဲ့ကထောင်လိုင်းအရာရှိ12ဦးကိုလည်းနိုင်ငံတွင်းကနေနှင်ထုတ်ဖို့အတွက်စတင်လှုံ့ဆော်ခဲ့ပါတယ်။အမေရိကန်နဲ့ဗြိတိန်အပြင်နောက်ထပ်နိုင်ငံပေါင်းအနည်းဆုံး24နိုင်ငံနဲ့ NATO စစ်မဟာမိတ်အဖွဲ့ချုပ်တို့ကပါရုရှားထောင်လိုင်းရေးစုစုပေါင်း150ကိုတိုင်းပြည်တွေကနေနှင်ထုတ်ခဲ့တာနဲ့ပတ်သက်ပြီးဗြိတိရှ်ဝန်ကြီးချုပ်ထရီဇန်မေကဒါဟာသမိုင်းမှာရုရှားထောင်လိုင်းရေးအရာရှိတွေတစုတဝေးတည်းအများဆုံးနှင်ထုတ်ခံရတာလို့ဆိုပါတယ်။အခုလိုအမေရိကန်ကရုရှားထောင်လိုင်းရေး60ကိုနှင်ထုတ်ပြီးကောင်စစ်ရုံးကိုပါပိတ်ခိုင်းခဲ့တာနဲ့ပတ်သက်ပြီးဒါဟာအမေရိကန်ရဲ့အမျိုးသားလုံခြုံရေးအဆင့်ကိုချိမ့်ချောက်မဲ့တရှိုးလုပ်ငန်းတွေနဲ့အမေရိကန်နိုင်ငံသားတွေကိုရုရှားကထောင်လိုင်းရေးလုံနိုင်စွမ်းနဲ့ရော့သွားမှာမို့အမေရိကန်နိုင်ငံအတွက်ပိုးပြီးလုံခြုံလာစေမယ်လို့အမေရိကန်အကြီးအကဲအရာရှိကြီးတူကသတင်းတောက်တွေကိုပြောပါတယ်။ဒ ဒီလိုလှုပ်ဆောင်မှုကနေရုရှားကိုသူ့လောက်ရတဲ့အကျိုးဆက်တွေခံစားရမှာဖြစ်ကြောင်းအမေရိကန်နဲ့သူ့မဟာမိတ်တွေမိတ်ဆွေတွေကရှင်းလင်းစွာပြသခဲ့တာပါအမေရိကန်ကနေနှင်ထုတ်ခဲ့တဲ့ရုရှားထောက်လှမ်းရေးအယောက်60%ကဆက်နေအောင်ဟာကုလသမဂ္ဂဆိုင်ရာရုရှားကိုယ်စားလှယ်အဖွဲ့တွေကဖြစ်ပါတယ်သူတို့ဟာအမေရိကန်နိုင်ငံထဲမှာနေထိုင်မှုအတွက်ရပိုင်권ကိုချိုးဖောက်ခဲ့တယ်လို့ကုလသမဂ္ဂဆိုင်ရာအမေရိကန်သမ္မတကြီးနီကေဟေလီကပြောပါတယ်ပြန်လည်တုံ့တက်မှုတွေအပြီးမှာဒီထောင်လိုင်းဆက်နေဟာလက်ရှိအမေရိကန်နိုင်ငံရဲ့လုံခြုံရေးကိုဆန့်ကျင်ထိခိုက်စေတဲ့တရှို့လုံးမှုတွေနဲ့ပတ်သက်နေကြောင်းတေချာသွားခဲ့တယ်လို့အမေရိကန်ပြည်ထောင်စုနဲ့ကျမတို့ရဲ့မိတ်ဆွေအများပြားကလည်းရုရှားရဲ့မမှန်ကန်တဲ့လုပ်ရအတွက်လက်မခံကြောင်းပြက်ပြက်သားသားပြသခဲ့ကြတယ်လို့လည်းတမ်မတ်ကြီးဟေလီကပြောပါတယ်။တမရအင်ဗျူကထုတ်ပြန်တဲ့ကြေညာချက်ထဲမှာတော့ကဘာတလွှားမတည်ငြိမ်အောင်ရုရှားရဲ့လှုပ်ဆောင်နေတဲ့လုပ်ရတွေကအခုနောက်ဆုံးလုပ်ရဟာစစ်တုံးအဆင့်ဓာတ်ရုလက်နဲ့တုံးတိုက်ခိုက်တာဖြစ်ကြောင်းသမရအင်ဗျူပြောခွင့်ရဆာရာဆန်ဒါစာပြောပါတယ်။ဒါအပြင်အမေရိကန်ပြည်ထောင်စုဘက်ကနေရုရှားနဲ့ပိုးပြီးကောင်းတဲ့ဆက်ဆံရေးထူထောင်ဖို့အတွက်လက်တွဲဆောင်ရွက်ဖို့အသင့်ရှိနေပေမဲ့ဒါဟာရုရှားအစိုးရရဲ့လုပ်ရပုံစံပြောင်းမှတာဖြစ်နိုင်မယ်လို့လည်းပြောကြားခဲ့ပါတယ
်။အမေရိကန်အစိုးရရဲ့သဘောထားအမြင်တွေကိုတင်ပြလို့ပြီးပါပြီ
။တော်တော်ရှင်တို့ခုနားဆင်ခဲ့ရတာကတော့ American အစိုးရရဲ့သဘောထားအမြင်ပဲဖြစ်ပြီးတော့ VOA ရဲ့အပေါ်မဟုတ်တာကိုအသိပေးပါရရှင်။အခုထုတ်လွှင့်ပေးနေတဲ့အစီအစဉ်အစအဆုံးကိုမနေ့၈နိုင်ကနေပြီးတော့၉နိုင်အထိပြန်ပြီးထုတ်လွှင့်ပေးမှာမို့လိုင်းဒိုမီတာ20 kHz 11533 လိုင်းဒိုမီတာ25 kHz 11823 လိုင်းဒိုမီတာ32 kHz 9335တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။တခါဒီညနေပိုင်းအတန်လွှင့်အစီအစဉ်တွေကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီအထိလိုင်းဒိုမီတာ16 19နဲ့25တို့ကနေပြီးတော့ဖမ်းယူနားဆင်နိုင်ပါတယ်။အဲဒီမှာနောက်ဆုံးရကမ္ဘာသတင်းမြန်မာသတင်းတွေအပြင်သတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးမှာမို့စောင့်မျှော်နားဆင်ပါရှင်။ဧပြီလ6ရက်တောက်ချာနေမနေ့ဖက် VOA အစီအစဉ်တွေတွင်နောက်ဆုံးရထိတ်တန့်သတင်းတွေကိုကိုကျော်ကျော်သိန်းကတလှည့်အကြေညာပေးပါအောင်မရှင
်မြန်မာနိုင်ငံရခိုင်ပြည်နယ်မှာဆက်နေနေကြတဲ့ရိုဟင်ဂျာတွေဘင်္ဂလားဒေ့ရှ်ဒုက္ခသည်စခန်းတွေကရိုဟင်ဂျာတွေကိုအကောက်အွယ်ပေးရင်းလုံလောက်တဲ့လူသားစာနာမှုအကူအညီပေးရေးအာဆီယံဖွဲ့အပါအဝင်သက်ဆိုင်ရာနိုင်ငံတွေအားလုံးကလှုံ့ဆော်ကြဖို့အမေရိကန်ပြည်ထောင်စုကတိုက်တွန်းလိုက်ပါတယ်မလေးရှားနိုင်ငံကွာလာလမ်ပူမြို့တော်မှာကျင်းပတဲ့32ချိန်မြောက်အမေရိကန်အာဆီယံဆွေးနွေးပွဲကိုတက်ရောက်တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိတောင်အရှာဒေသဆိုင်ရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီးပက်ထရစ်မာဖီကသတင်းတော့တွင်နဲ့တယ်လီဖုန်းကနေတဆင့်လုတ်တဲ့ရှင်းလင်းပွဲတွင်အဲ့လိုတိုက်တွန်းသွားတာပါအင်ဂါနီကလုတ်တဲ့အမေရိကန်အာဆီယံဆွေးနွေးပွဲတွင်ရိုဟင်ဂျာချက်တဲကိုဆွေးနွေးခဲ့ကြတယ်လို့မစ္စတာမာဖီကပြောပါတယ်လူသားစာနာမှုအကူအညီတွေပေးပို့တာမှာပုံပြီးတိုးတက်မှုရှိစေရေးတိတ်ကိုအကောက်အွယ်မဲ့နေတဲ့အထူးသဖြင့်ရိုဟင်ဂျာတွေအတွက်ဘေးကင်းလုံခြုံတဲ့ပတ်ဝန်းကျင်တစ်ခုဖန်တီးပေးရေးလှုံ့ဆော်မှုလိုတယ်ဆိုတာဆွေးနွေးပွဲမှာပေါ်ဝင်သူအများစုကသဘောတူခဲ့ကြတယ်လို့ဒုလက်ထောက်ဝန်ကြီးမာဖီကပြောပါတယ်ဒါ့အပြင်မြန်မာနိုင်ငံဒီမိုကရေစီအတွင်းကူးပြောင်းရေးအကူအညီပေးဖို့လိုအပ်တယ်ဆိုတာကိုလည်းဆွေးနွေးခဲ့တဲ့အကြောင်းဒုလက်ထောက်ဝန်ကြီးကပြောပါတယ်။အမေရိကန်မက္ကဆီကိုနယ်စပ်ကိုပြည်တော်စုကာကွယ်ရေးအရန်တပ်ဖွဲ့ဝင်အစီအတွေ့အကြံအပြည့်2000ကနေ4000အထိလွှတ်မယ်လို့သမ္မတဒေါ်နယ်ထရမ့်ကကြာသပတေးနေ့မှာပြောပါတယ်။သမ္မတစီရဲ F4 စွမ်းလျင်ပေါ်မှာသတင်းတော့တွေကိုအဲ့လိုပြောတာပါ။သူ့အစိုးရဘက်ရဲ့အဆိုအဖြစ်တရားမဝင်နယ်စပ်ဖြတ်ကျော်မှုစူးစမ်းတဲ့အစီအတွေ့တိုးလာတာကိုတားဆီးဖို့နယ်စပ်တတိုင်းစောက်ပြီးတဲ့အထိတပ်ဖွဲ့တွေကိုအဲ့ဒီမှာချထားမယ်လို့သမ္မတထရမ့်ကပြောပါတယ်။ပြည်ထောင်နိုင်ငံမှာအာယွန်ဂျော့တီဓာတ်ရုပ်စိတ်နဲ့တိုက်ခိုက်ခံရတဲ့ရုရှားသရှူဟောင်းရဲ့တမိဖြစ်သူကသူအတော်လေးပဲခက်မြန်မြန်နလန်ထူလာနေပြီလို့ပြောပါတယ်။လွန်ခဲ့တဲ့သတင်းတစ်ပတ်ကျော်ကကျွန်မပြန်သတိရလာတာဖြစ်ပြီးအခုတော့နေ့စဉ်လိုအားပြန်ပြည့်လာနေပြီဆိုတာဝမ်းမြောက်ဝမ်းသာပြောချင်ပါတယ်လို့ဗီဒီချရဲတပ်ဖွဲ့ကနေတဆင့်ကြာသပတေးနေ့ထုတ်ပြန်ချက်ထဲမှာယူလိုက်ယာစကရစ်ဘယ်ကပြောထားပါတယ်။သူရဲ့ဖခင်ဖြစ်သူအသက်66နှစ်အရွယ်ဆာဂေးစကရစ်ဘယ်ကတော့စိုးရင်ရတဲ့အနေအထားနဲ့ဗီဒီချစိတ်ယုံတစ်ခုမှဆက်ပြီးကုသမှုခံယူနေရတော့မှာပဲ။ဆီးရီးယားကအမေရိကန်တပ်ဖွဲ့တွေကိုပြန်ရောက်သိမ်းမယ်လို့သမ္မတဒေါ်နယ်ထရမ့်ကဒုတိယအကြိမ်ထပ်ပြီးပြောဆိုထားပေမဲ့လည်းမဟာဗျူဟာအရဒါမှမဟုတ်အမေရိကန်မူဝါဒအရဆီးရီးယားနဲ့ပတ်သက်ပြီးအပြောင်းအလဲရှိမှာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဌာနတာဝန်ရှိသူတွေကတော့အခိုင်အမာပြောဆိုပါတယ်ခင်ဗျာ
ဧပြီလ6ရက်တောက်ချာနေ့မနေ့အတွက်ကမ္ဘာသတင်းအချင်းချုပ်ကိုကိုကျော်ကျော်သိမ်းကြီးညာပေးခဲ့တာပါရှင်ဒီနေ့မနေ့အစီအစဉ်ထုတ်လို့ရမှုကဒေါခင်မျိုးသက်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Daryl Smith ဖြစ်ပါတယ် VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေအတွက်ဝေဖန်အကြံပေးခြင်းနဲ့ဆိုရင် burmese@voanews.com ကို email ပေးပို့နိုင်တယ်လို့ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်ရေးသားနိုင်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ပါတယ်သောတာရှင်အားလုံးကိုကျမ်းမာစိတ်ချမ်းသာပါစေကျမဆုမြတ်ပါပါရှင
This program has come to you from the Voice of America, Washington.